Welcome to the Voice of America in Burmese.
ပေကင်းလုံးညွန်နဲ့မင်္ဂလာနံနက်ခင်းဖြစ်ကြပါသည်ခင်ဗျာ VOA American တန်ရဲ့စက်တင်ဘာလ2ရက်တောက်ကြနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုင်းဒိုမီတာ2440 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီနေ့ကိုကိုစုံမိုးကျော်နဲ့အတူပြောပြမှာပါဒီမနေ့နားဆင်ရမယ့်သတင်းတွေမှာတော့ယူကရိန်းနျူကလ িয়ার တာအပိတ်ဆဲရုံကိုကုလသမဂ္ဂကျွမ်းကျင်သူတွေပထမဆုံးအချိန်ရောက်သွားတဲ့သတင်းဆိုဗီယက်ခေါင်းဆောင်ကိုဘာချော့ရဲ့ဇာပနာကိုရုရှားသမ္မတပူတင်တက်မှာမဟုတ်ဘူးဆိုတဲ့သတင်းစတဲ့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကြားကြရမှာပါခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။အဲ့လိုထိတ်တန့်ရောက်သတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့စကိုင်းတိုင်းမြောင်မြို့နယ်အတွင်းမှာစစ်ကောင်စီတပ်တွေကပြုလုပ်နေတဲ့နေမြေရှင်းလင်းရေးဖြစ်စဉ်ရဲ့နောက်ဆက်တွဲအကျိုးဆက်တွေကဘာတွေပါလဲ။
ညဘာလို့ပေါ့ဆယ်နာရီဝန်းကျင်နောက်ကြတော့တနကုန်းရွာတွေကနေသူတို့ကထွက်တဲ့ပုံစံမျိုးလှုပ်သွားတာပေါ့လှုပ်ပြီးတော့ဒီဘေးရွာကိုရောက်သွားတဲ့ပုံစံမျိုးလှုပ်လိုက်
တရင်လေးပြီးအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်တခါပြီးခဲ့တဲ့ရက်ပိုင်းကွယ်လွန်သွားပြီဖြစ်တဲ့ဆိုဗီယက်ရုရှားခေါင်းဆောင်ဟောင်းကမီခေးဂိုဘာချော့ဖ်နဲ့ပတ်သက်တဲ့ရုရှားပြည်သူတွေရဲ့အမြင်တွေကိုလည်းကျွန်တော်တို့စူးစီးတင်ပြဖို့ပြင်ဆင်ထားပါတယ်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်အောင်မှာပါအခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုစုံမိုးကျော်တို့ပြောပြပေးပါအောင်ခင်ဗျာ
ယူကရိန်းနဲ့ရုရှားတပ်တွေတိုက်ခိုက်မှုတွေကြားမှာပဲယူကရိန်းနျူကလ িয়ার တာအပိတ်ဆဲရုံကိုကုလသမဂ္ဂရဲ့အနုမြူစွမ်းရဲ့ဆိုင်ရာကျွမ်းကျင်သူအဖွဲ့ကပထမဆုံးအချိန်တွားရောက်စစ်ဆေးပါတယ်
We are finishing our long awaited visit to the Zaporizhzhia nuclear power plant.
ချင်းတို့ကြဆောင်ခဲ့ရတဲ့ Zaporizhzhia nuclear တာအပိတ်ဆဲရုံကိုပထမဆုံးအချိန်တွားရောက်ကြည့်ရှုပြီးသွားပါပြီလို့နိုင်ငံတကာအနုမြူစွမ်းရည်အေဂျင်စီ IAEA ညွှန်ကြားရေးမှူးချုပ်ကသတင်းတောက်တွေကိုပြောလိုက်တာပါသူဦးဆောင်တဲ့ကျွမ်းကျင်သူ14ဦးပါအဖွဲ့ဟာဥရောပတိုက်မှာအကြီးဆုံးဖြစ်တဲ့နျူကလ িয়ার ဆက်ရုံကိုထပ်မံတွားရောက်စစ်ဆေးမှဖြစ်ကြောင်းပြောပေမဲ့ပထမဆုံးခီးစဉ်မှာဘာတွေတွေ့ရှိခဲ့တယ်ဆိုတာကိုတော့ပြောမသွားပါဘူးကြာသပတ်နေ့စောပိုင်းထိစီးရေလှရှားမှုတွေအချိန်မြင့်လာတာတွေ့ရကြောင်းလည်း IAEA ကြီးကပြောပါတယ်တက္ကမူတွေကြောင့်ကျွမ်းကျင်သူတွေမလာခင်မှာပဲစက်ရုံကတပ်ပေါင်းဖို့တခုကိုပိတ်ခဲ့ရပေမဲ့အစီအစဉ်တိုင်းသွားတဲ့အကြောင်းခီးစဉ်ရည်ရွယ်ချက်အောင်မြင်မှုအရေးကြီးတဲ့အကြောင်းလည်းပြောဆိုသွားပါတယ်စက်ရုံမှာလွန်ကျွေးတဲ့ဘေးရန်နဲ့ကင်းရှင်းဆိုင်ရာဆန်းစစ်ကဲဖြတ်မဲ့လုပ်ငန်းတွေအများဆုံးစမယ်လို့လည်းပြောဆိုသွားပါတယ်စက်ရုံမှာအခြေအနေတွေတည်ငြိမ်စေဖို့ပက်လိုက်မှုကင်းကင်းနဲ့ယုံကြည်စိတ်ချရတဲ့အချက်လက်တွေပုံမှန်ရရှိနိုင်ဖို့ IAEA အဖွဲ့ဆက်လက်ထားရှိတဲ့မင်းစဉ်းစားဆုံးဖြတ်သွားမယ်လို့လည်းပြောဆိုခဲ့ပါတယ်ကြာသပတေးနေ့မှာပဲစက်ရုံရဲ့အမှတ်1တပ်ပေါင်းဖို့ရှိရနေရတဲ့မီတာ400လောက်အကွာကိုယူကရိန်းကလက်နက်ကြီးတချို့ကျရောက်တဲ့အကြောင်းရုရှားကပြောဆိုခဲ့သလိုယူကရိန်းဘက်ကလည်းစက်ရုံရှိရမျိုးနဲ့ကုလသမဂ္ဂကျွမ်းကျင်သူတွေတွားတဲ့လမ်းကိုရုရှားကတက်ခိုက်တာတွေရှိတယ်ဆိုပြီးပြောဆိုထားကြပါတယ်
ရုရှားရဲ့အကြီးဆုံးပုဂ္ဂလိကယင်နာကုမ္ပဏီလက်ဖြစ်ယူကရိန်းအပေါ်ကျူးကျော်တဲ့စစ်ပွဲကိုဝေဖန်တဲ့ကုမ္ပဏီလက်ဖြစ်တဲ့ LUK ကုမ္ပဏီရဲ့ဥက္ကဋ္ဌရာဗေမက်ဂနော့ဟာအပြင်းအထန်ဖျားဒဏ်မှုကြောင့်တေဆုံးသွားတယ်လို့စက်တင်ဘာလ၁ရက်နေ့ကကုမ္ပဏီကထုတ်ကြေညာချက်ထုတ်ပြန်ခဲ့ပေမဲ့လည်းသတင်းမီဒီယာတွေကတော့ကုမ္ပဏီဥက္ကဋ္ဌဟာဆေးရုံပတင်းပေါက်ကနေကျပြီးတေဆုံးခဲ့တာလို့ဖော်ပြကြပါတယ်ကုမ္ပဏီကကြေညာချက်ထုတ်ခဲ့ပြီးနိုင်အနေငယ်အကြာမှာပဲအသက်68နှစ်နဲ့အကျွဲကုမ္ပဏီဥက္ကဋ္ဌရာဗေမက်ဂနော့ဟာမော်စကိုဘဟိုဆေးရုံကြီး6ထပ်မှာရှိတဲ့ပတင်းပေါက်ကနေခုန်ချပြီးကိုယ့်ကိုယ်ကိုအဆုံးစီရင်သွားတယ်လို့ရုရှားအစိုးရထိန်းချုပ်ထားတဲ့သတင်းဌာနဖြစ်တဲ့ TASS ကအမည်မဖော်လိုတဲ့ရဲအရာရှိကိုကိုးကားပြီးဖော်ပြခဲ့ပါတယ်ဒီကိစ္စကိုရဲတွေကစုံစမ်းစစ်ဆေးမှုတွေလုပ်နေတယ်လို့ BRK သတင်းဌာနကလည်းဖော်ပြပါတယ် LUK ကုမ္ပဏီဟာရုရှားရဲ့ယူကရိန်းပေါ်ကျူးကျော်မှုကိုကန့်ကွက်ခဲ့တဲ့တခုထည်သောကုမ္ပဏီဖြစ်ပြီးလက်နက်ကင်ပတိဘက်ကကိုအဆုံးသတ်ဖို့တိုက်တွန်းတဲ့ကုမ္ပဏီဖြစ်ပါတယ်ပြီးခဲ့တဲ့မေလတည်းတုန်းကတော့ LUK ကုမ္ပဏီရဲ့အကြီးအကဲဟောင်းအလက်ဇန်ဒါဆပ်ပေါ်တင်ဟာမစ်တီချီမြို့ကအိမ်တလုံးရဲ့မြေတိုက်ခန်းမှာတည်ဆုံးနေတာကိုတွေ့ခဲ့ရတယ်လို့သတင်းဌာနတွေကဖော်ပြခဲ့ပါတယ်ဒီအဖြစ်အပျက်မတိုင်မီရက်သက်တပတ်အနည်းငယ်တုန်းကလည်းရုရှားရဲ့ကျူးကျော်မှုကြောင့်ဩစတြေးလျနဲ့ဗြိတိန်ကပိတ်ဆို့အရေးမှုတွေလုပ်ခဲ့ပြီးတဲ့နောက် LUK ကုမ္ပဏီကိုတီထောင်သူဟောင်းကအဖွဲ့ပိုင်ဆိုင်သူဟောင်းကအဖွဲ့ကနေနှုတ်ထွက်ခဲ့ပါတယ်အဲ့ဒီနေ့ပါပဲရေနံကုမ္ပဏီကြီး Novog ရဲ့အကြီးအကဲဟောင်းစာဂေးပရိုတိုစီနီမီယာနဲ့ဇနီးဇယ်နဲ့သမီးတို့လည်းတည်ဆုံးနေတာကိုတွေ့ရှိခဲ့ရတယ်လို့ရုရှားသတင်းမီဒီယာတွေကဖော်ပြခဲ့ပါတယ်ခင်ဗျာ
ကောလန်ဒူဆိုဗီယက်ခေါင်းဆောင်ဟောင်းမီခိုင်ကိုဗာချော့ရဲ့ဇာပနာကိုအလုတ်ကိစ္စရဲ့အတွက်အချိန်မရတာကြောင့်ရုရှားသမ္မတဗလာဒီမီယာပူတင်တက်ရောက်နိုင်မှာမဟုတ်ကြောင်းသမ္မတရုံးကပြောပါတယ်ဒီသတင်းပတ်ဆိုဗိုင်းကကွယ်လွန်သွားတဲ့ကိုဗာချော့ကိုနိုင်ငံတော်ဇာပနာအဆင့်အပြည့်အဝကျင်းပပေးနိုင်မှာမဟုတ်ပေမဲ့နိုင်ငံတော်ဇာပနာဒီမှာပါဝင်လက်ရှိတဲ့ကွန်ပျူတာဖွဲ့တွေနဲ့တခြားအစီအစဉ်တွေပါဝင်မှာဖြစ်ကြောင်းလဲရုရှားသမ္မတရုံးပြောခွင့်ရဒီမီထရီပက်စကော့ဖ်ကကြာစာရင်းထဲမှာပြောခဲ့တာပါကာလာချာရှိခန်းစားခဲ့ရတဲ့ယောဂနဲ့ဩဂုတ်လ31ရက်နေ့ကကွယ်လွန်သွားခဲ့တဲ့မော်စကိုမြို့တော်ကဆေးရုံမှာသမ္မတပူတင်တွားရောက်ကြည့်ရှုခဲ့ကြောင်းလဲပြောဆိုသွားပါတယ်အလုပ်ကိစ္စတွေနဲ့တိုက်ဆိုင်နေတာကြောင့်ဇာပနာခန်းနာကိုတက်နိုင်မှာမဟုတ်တဲ့အတွက်ကြာစာရင်းထဲကဆေးရုံကိုသွားခဲ့တာလို့လဲပြောခွင့်ရပုဂ္ဂိုလ်ကဒင်းတောက်တီကိုပြောပါတယ်နီကီတာခရူရှက်ကလွဲလို့ရုရှားခေါင်းဆောင်တွေရဲ့နိုင်ငံတော်ဇာပနာအခမ်းအနားတွေကျင်းပခဲ့မှုတွေမော်စကိုမြို့တော်ကသမ္မတရုံးဆက်ရာကရမ်လင်နန်းတော်နဲ့မလိုက်မကမ်းမှာရှိတဲ့သမိုင်းဝင် House of the Unions အဆောက်အဦမှာစက်တင်ဘာလ3ရက်နေ့ဇာပနာကျင်းပမှာဖြစ်တဲ့အကြောင်းဂိုဗာချော့ဖ်ရဲ့သမီးဖြစ်သူအရီနာဗဂန်စကာယာကပြောဆိုထားပါတယ်ဇာပနာကိုသမ္မတပူတင်မတက်ဖို့ဆုံးဖြတ်ချက်ရာစီးကကိုဆုံးသက်ခဲ့တဲ့သမိုင်းဝင်ပုဂ္ဂိုလ်ဖြစ်နေအများလေးစားခံရတဲ့ဂိုဗာချော့ဖ်နဲ့ဆက်ဆံရေးခက်တန်းတဲ့အခြေအနေကိုလည်းထင်ရနေပါတယ်ဂိုဗာချော့ဖ်ကသူ့လက်ထက်မှာဂလက်စနော့လွတ်လပ်ပွင့်လင်းမှုနဲ့ပရက်စထရိုက်ကာပြုတ်ရင်ပြောင်းလဲရေးအစီအစဉ်တွေနဲ့နိုင်ငံရေးစီးပွားရေးအပြောင်းအလဲတွေလုပ်ခဲ့တယ်လို့ဂျာမနီနိုင်ငံပြန်လည်ပေါင်းစည်းရေးပံ့ပိုးပေးခဲ့သူဖြစ်နေလဲထင်ရှားပေမဲ့ဆိုဗီယက်ယူနီယံကတော့ပြုတ်ခွဲခဲ့တာဖြစ်ပါတယ်
သမ္မတဂျိုးဘိုင်ဒန်အဆိုရဟာအမေရိကန်ပြည်ထောင်စုကလက်ခံမဲ့ဒုက္ခသည်အရေးအတွက်ကိုပြီးခဲ့တဲ့နှစ်အောက်တိုဘာလတုန်းက13,500သတ်မှတ်ခဲ့ပေမဲ့ပြီးခဲ့တဲ့ဇူလိုင်လတုန်းကတော့18,690ပဲသတ်မှတ်ခဲ့ပါတယ်။2022ခုနှစ်ဘဏ္ဍာနှစ်အတွက်လက်ခံမဲ့ဒုက္ခသည်အရေးအတွက်ရော့ကျနိုင်တယ်လို့ဒုက္ခသည်အရေးဆောင်ရွက်သူတွေကပြောဆိုပါတယ်။ဒါအပြင်ဒုက္ခသည်ဆိုင်ရာအစီအစဉ်တွေဟာအခုမှပြန်လည်တည်ဆောက်နေရဆဲဖြစ်တယ်လို့လည်းပြောဆိုပါတယ်။တချို့အပိုင်းတွေမှာတိုးတက်မှုတွေရှိလာပေမဲ့လည်းတကဘာလုံးမှာဥယျာဉ်ဆွန့်ခွာထွက်ပြေးရသူတွေများလာနေချိန်မှာအစိုးရရဲ့လှုပ်ဆောင်မှုတွေဟာနှေးကွေးလွန်းပါတယ်လို့ဒုက္ခသည်အရေးဆောင်ရွက်နေတဲ့ Lutheran အဖွဲ့ရဲ့ဥက္ကဋ္ဌ Chris Omara Vina Rajesh ကပြောဆိုပါတယ်။သမ္မတဘိုင်ဒန်အစိုးရဟာလာမယ့်အောက်တိုဘာလမှာဒုက္ခသည်လက်ခံမဲ့အရေးအတွက်နဲ့အသုံးစရိတ်တွေကိုတတ်မှတ်မယ်လို့ယူဆရပါတယ်။ပြီးခဲ့တဲ့ဘဏ္ဍာနှစ်အတွင်းအာဖဂန်ဒုက္ခသည်9,000နဲ့ယူကရိန်းဒုက္ခသည်6,000ဟာလူသားချင်းစာနာမှုဆိုင်ရာအရေးပေါ်ပြည်ဝင်ခွင့်ဗီဇာနဲ့အမေရိကန်ပြည်ထောင်စုကိုရောက်ရှိလာခဲ့ပါတယ်။ဒီဒုက္ခသည်အရေးအတွက်ဟာလက်ခံဖို့တတ်မှတ်ထားတဲ့အထက်မှာမပါဝင်ခဲ့ပါဘူး။ဒါကြောင့်ဒုက္ခသည်တွေနေရာပြန်လည်ချထားရေးအတွက်ဒုက္ခသည်ဆိုင်ရာအဖွဲ့အစည်းတွေကထောက်ပံ့လှုံ့ဆော်ခဲ့ရတယ်လို့လည်းVichna Rashka VOA ကိုပြောဆိုခဲ့ပါတယ်သမရထရန်လက်ထက်မှာဒုက္ခသည်လက်ခံမဲ့အရေးအတွက်နဲ့အသုံးစရိတ်တွေကိုအများကြီးရှော့ချခဲ့ပါတယ်အသုံးစရိတ်တွေရှော့ချခဲ့တဲ့အတွက်ပြန်လည်နေရာချတာရေးလုပ်ငန်းလုပ်ကိုင်တဲ့အဖွဲ့တွေရဲ့၃ပုံ၃ပုံပိတ်သိမ်းခဲ့ရတယ်လို့ Refugee Congress ကပြောဆိုထားပါတယ
်ဘီယင်အမေရိကန်တမန်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 9လိုင်းဒိုမီတာ40 kHz 9413လိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တမြန်မာပိုင်းစီစဉ်ရဲ့တောက်ကြနေမနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်တရုတ်နိုင်ငံရှင်ချန်းဒေသမှာလူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်နေတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့ကုလသမဂ္ဂလူခွင့်ရေးရုံးရဲ့အကြံပြုချက်တွေကိုလိုက်နာဆောင်ရွက်ဖို့အတွေ့အမှုချုပ်အန်တိုနီယိုဂူတာရက်စ်ကတိုက်တွန်းလိုက်ပါတယ်
The assessment done by the Office of the High Commissioner for Human Rights also
လူခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးရုံးရဲ့စမ်းစစ်အကဲပြတ်ချက်ဟာလူခွင့်ရေးတွေကိုလေးစားလိုက်နာဖို့ဝီဂါလူမျိုးတွေကိုလေးစားဖို့နဲ့ခွဲခြားဆက်ဆံမှုတွေမလုပ်ဖို့စတဲ့ရှင်ချန်းဒေသနဲ့ပတ်သက်လို့အတွင်းရေးမှူးချုပ်အရင်ကပြောခဲ့ဘူးတာတွေကိုထပ်မံအတည်ပြုလိုက်တာဖြစ်ပါတယ်လူခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးရုံးရဲ့အကဲပြတ်ချက်မှာပါဝင်တဲ့အကြံပြုတိုက်တွန်းချက်တွေကိုတရုတ်စိုးရကလက်ခံဆောင်ရွက်ဖို့လဲအတွင်းရေးမှူးချုပ်ကအလွန်အမင်းမျှော်လင့်နေပါတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရုံးပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျာရစ်နယူးယောက်ကုလသမဂ္ဂရုံးချုပ်ကကြာသပတေးနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါလူခွင့်ရေးမဟာမင်းကြီးမီရှယ်ပက်စလေးတာဝန်တက်တန်းကုံဆုံးမှုမိနစ်ပိုင်းလို့ဗုဒ္ဓနေ့ကထုတ်ပြန်လိုက်တဲ့အစီရင်ခံစာထဲမှာတော့ဝီဂါလူမျိုးတွေနဲ့တခြားမွတ်စလင်လူနည်းစုတွေပေါ်ကျူးလွန်တဲ့လူခွင့်ရေးချုပ်ဖောက်မှုတွေဟာလူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုမျောနိုင်တဲ့အကြောင်းဖော်ပြထားပါတယ်တရုတ်စိုးရရဲ့ကန့်ကွက်မှုတွေကြားထုတ်ပြန်ခဲ့တဲ့အစီရင်ခံစာဝီဂါတွေပေါ်ကြီးလေးတဲ့လူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်နေတာကိုထပ်မံတည်ပြုတာဖြစ်ကြောင်းအမေရိကန်ကလည်းပြောဆိုလိုက်ပါတယ်ဝီဂါလူမျိုးတွေပေါ်လူမျိုးတွန်းအောင်လုပ်နေတာလူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေရှိနေတာတွေပေါ်အမေရိကန်ရဲ့စိုးရိမ်မှုတွေကိုထပ်လောင်းအတည်ပြုတာဖြစ်ကြောင်းလဲနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်
တရုတ်ကမ်းခြေဘက်ကနေလာတဲ့အမြင်မသိအရက်ဖက်သုံးမောင်းသူမဲ့ drone လေယာဉ်ကိုပစ်ချခဲ့ကြောင်းထိုင်ဝမ်စစ်ဘက်တာဝန်ရှိသူတွေကကြာတာပတင်းနေမှာပြောဆိုပါတယ်ထိုင်ဝမ်ရှင်ယူကျွန်းအနီးလေပိုင်နယ်ထက်ကိုဝင်လာတဲ့အတွက်သတိပေးပစ်ခတ်ခဲ့ပေမဲ့လည်းပြန်လည်ထွက်ခွာခြင်းမရှိတဲ့အတွက်ပစ်ချခဲ့တယ်လို့ထိုင်ဝမ်စစ်တပ်ကကြေညာချက်ထုတ်ပြန်ပါတယ်ဒီရက်သက်တပတ်အစောပိုင်းတုန်းကလည်းတရုတ်ရဲ့ရန်စားမှုတွေကိုထိထိရောက်ရောက်တုံ့ပြန်မှုသမရဆိုင်အင်ဝမ်ကထိုင်ဝမ်စစ်တပ်ကိုညွှန်ကြားခဲ့ပါတယ်။ဩဂုတ်လတည်းတုန်းကအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီထိုင်ဝမ်ကျွန်းကိုလာရောက်ခဲ့တဲ့အတွက်လက်တုံ့ပြန်တဲ့အနေနဲ့တရုတ်ရဲ့အကြီးမားဆုံးလေကြောင်းနဲ့ရေကြောင်းစီးရေးလေ့ကျင့်မှုပြုလုပ်ခဲ့အပြီးမှာအခုလိုညွှန်ကြားခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့တရုတ်ကမ်းခြေကနေ6မိုင်အကွာမှာရှိတဲ့ထိုင်ဝမ်ပိုင်းကင်မန်းကျွန်းလေပိုင်နဲ့အတွင်းတရုတ်မောင်းသူမဲ့လေယာဉ်ပထမဦးဆုံးအချိန်ဝင်ရောက်ခဲ့တဲ့အတွက်ထိုင်ဝမ်ကသတိပေးပစ်ခတ်ခဲ့ရပါတယ်။
ပါကစ္စတန်နိုင်ငံကစံချိန်တင်လောက်အောင်ရေကြီးမှုတွေကြုံရတဲ့ဒေသတွေမှာရေကားတဆင့်ကူးစက်တဲ့ရောဂါတွေပြန့်နှံ့နေတာတွေ့ရှိရတဲ့အကြောင်းကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်ရေပိတဲ့ညောင်းအိုးရင်ဆုံးရှုံးခဲ့ကြရတဲ့ထောင်ပေါင်းချီရဲ့ဒုက္ခတွေအတွက်တန်ရှင်းတဲ့ရေရရှိရေးအာဏာပိုင်တွေကြိုးပမ်းနေချိန်မှာပဲကျန်းမာရေးတာဝန်ရှိသူတွေကြာသာပြေးနေကသတိပေးလိုက်တာပါနိုင်ငံတော်ဝန်အစိုးရကဖွင့်လှစ်ထားတဲ့ယာယီခိုးလုံရနေရာတွေမှာဝမ်ပြဲဝမ်ရှော့ယောဂါအရေးပြားယောဂါမျက်စိနာရာတွေကူးစက်နေတာဖြစ်ပါတယ်ရေကြီးမှုတန်းအစိုးဆုံးခံရတဲ့ဒေသတွေထဲမှာတစ်ခုပါဝင်ဖြစ်တဲ့စင်ပြည်နယ်မှာတော့လွန်ခဲ့တဲ့24နှစ်အတွင်းဝမ်ပြဲဝမ်ရှော့ယောဂါဖြစ်ပွားသူ900ကျော်ရှိတဲ့အကြောင်းကျန်းမာရေးတာဝန်ရှိသူတွေထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ရေဘေးသင်းသူတွေကြားရေကားတဆင့်ကူးစက်တဲ့ယောဂါအန်ဒီအပေါ်ပါကစ္စတန်နဲ့ကမ္ဘာကျန်းမာရေးအဖွဲ့ WHO တာဝန်ရှိသူတွေစိုးရိမ်တဲ့သဘောထားတွေပြောဆိုခဲ့ပြီးနောက်တစ်ရက်မှာပဲအချက်အလက်တွေထွက်ပေါ်လာတာပါချေစော့ပြီးအပြည့်ထန်ရောတော့ခွင့်နဲ့မုတ်တုံမိုးကြောင့်ဇွန်လကစပါကစ္စတန်နိုင်ငံမှာလူပေါင်း1,200နီးပါးတည်ဆုံပြီး33နဲ့ရေပိတ်တင်ခဲ့တယ်လို့အင်ဂျီတန်းလောက်လဲထိခိုက်ပျက်စီးခဲ့ရတာဖြစ်ပါတယ်
။အမေရိကန်အာကာသလေလာစူးစမ်းရေးဌာန NASA ကအင်္ဂါဂျိုဘော်လွတ်တင်ထားတဲ့ Perseverance လေယာဉ်ဟာအောက်ဆီဂျင်ဓာတ်ငွေ့ကိုတစ်နှစ်ကျော်ကြာကောင်းမွန်အောင်မြင်စွာထုတ်လုပ်နိုင်ပြီးဆက်လက်တာဝန်ထမ်းဆောင်သွားနိုင်လိမ့်မယ်လို့ပြီးခဲ့တဲ့ဗုဒ္ဓနေ့ကထုတ်ပြန်တဲ့သိပ္ပံစာဆောင်ထဲမှာဖော်ပြထားပါတယ်။အင်္ဂါဂျိုဘော်မှာအောက်ဆီဂျင်ဓာတ်ငွေ့ထုတ်လုပ်စမ်းသပ်ရေးစီမံချက်ဖြစ်တဲ့ MOXIE ကိုလေ့လာခဲ့တဲ့ Massachusetts ပြည်နယ်နှီးပညာဌာနကနေသိပ္ပံစာဆောင်မှာရေးသားခဲ့တာဖြစ်ပါတယ်။အင်္ဂါဂျိုဘော်ကို Preservant ဆိုအမည်ပေးထားတဲ့ယင်းဆင်းသက်ပြီး2လကြာ April 2021ခုနှစ်မှာအောက်ဆီဂျင်စတင်ထုတ်လုပ်ခဲ့တာဖြစ်ပါတယ်။အင်္ဂါဂျိုရဲ့ရာသီဥတုအမျိုးမျိုးပတ်ဝန်းကျင်အမျိုးမျိုးမှာနေဘက်ရောညဘက်ပါစမ်းသပ်ထုတ်လုပ်မှု9ကြိမ်ပြုလုပ်ခဲ့ပြီးရည်မှန်းထားတဲ့အောက်ဆီဂျင်အတိုင်းအတာကိုထုတ်လုပ်နိုင်ခဲ့တယ်လို့ဆိုပါတယ်။ဒီဆက်ဟာကမ္ဘာမြေပြင်ကတစ်ပင်တပင်လို့အောက်ဆီဂျင်ထုတ်လုပ်နိုင်တယ်လို့ဆိုပါတယ်။တစ်ပင်ပေါင်းရာနဲ့ချီတဲ့ရာနဲ့ချီညီမျှတဲ့အောက်ဆီဂျင်ထုတ်လုပ်တဲ့ဆက်တွေကိုအင်္ဂါဂျိုဘော်ကိုဆက်လက်တင်ပို့သွားမှာဖြစ်ပြီးအင်္ဂါဂျိုဘော်ကိုလူတွေမရောက်မီမှာကြိုတင်အောက်ဆီဂျင်တန်းငွေတွေထုတ်ထားမှာဖြစ်ပါတယ်။
ဟုတ်ကြနေမနဲ့ခင်ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကုအောင်လွင်ဦးနဲ့ကိုဇော်မိုးကျော်တို့ပြောပြခဲ့ကြတာပါခင်ဗျာကျွန်တော်တို့အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာဆက်သွယ်မေးမြန်းချက်တဲ့သတင်းပေးပို့ချက်တွေကိုအရင်ဦးဆုံးထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတိုင်းတက်ကမာဒီစကိုင်းတိုင်းဘက်ကအခြေအနေကိုကြည့်ရအောင်ပါစကိုင်းတိုင်းမြောင်မြို့နယ်မှာစစ်တပ်ဘက်ကနင်းမြေရှေးလင်းရေးထိုးစစ်ဆက်လုပ်နေတာကြောင့်ဒေသခံတွေနေရက်မပြန်ရဲပဲစိုက်ပျိုးရေးလုပ်ငန်းတွေဆက်လက်လုပ်ကင်ဖို့အခက်အခဲကြုံနေတဲ့အကြောင်းမြောင်ဒေသခံတွေကပြောပါတယ်ကုန်စည်နှုန်းကြီးမြင့်နေတဲ့ဈာကစီးပွားရေးလုပ်ငန်းတွေရန်နာထားရတာကြောင့်ရက်တည်ရေးအခက်အခဲဖြစ်လာနေတယ်လို့လဲဒေသခံရွာသားတချို့က VOA ကိုညှိတွားကြပါတယ်။မြောင်မြို့နယ်ကအချိန်လေးသတင်းပေးပို့ချက်ကိုတော့ကိုအောင်အောင်ကပြောပြမှာဖြစ်ပါတယ်ခင်ဗျာ
။ဩဂုတ်31ရက်မနက်စောပိုင်းမှာရေစကြိုမြို့နယ်ကနေမြောင်မြို့နယ်ကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ဟာစစ်ဘေးရှောင်နေရှိတဲ့ဘက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ဇီးကျွန်းချေးရွာကအမျိုးသား2ဦးသေဆုံးခဲ့ပြီးကလေးငယ်2ဦးအပါအဝင်အမျိုးသမီး2ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံ2ဦးက VOA ကိုပြောပါတယ်။မြောင်မြို့နယ်တနက်ကုန်းရွာကနေစစ်ကောင်စီတပ်တွေထွက်ခွာသွားပြီးတဲ့နောက်ဒေသခံတွေဟာချေးရွာကိုပြန်လည်ဝင်ရောက်ဖို့စူးစမ်းချိန်မှာပဲစစ်ကောင်စီကတနက်ကုန်းရွာကိုလက်နက်ကြီးနဲ့ထပ်မံပစ်ခတ်ခဲ့တာလို့ဒေသခံရွာသားတွေကပြောပါတယ်။အသက်19နှစ်အရွယ်အမျိုးသားတဦးသေဆုံးပြီးအသက်မပြည့်သေးတဲ့ကလေးငယ်2ဦးအပါအဝင်4ဦးဒဏ်ရာရခဲ့တယ်လို့ဒေသခံတဦးကအခုလိုပြောပါတယ်
။ညာဘာလို့ပေါ့10နာရီဝန်းကျင်နောက်ကျတော့ဒီတနက်ကုန်းရွာတွေကနေသူတို့ကထွက်တဲ့ပုံစံမျိုးလောက်သွားတာပေါ့။လောက်ပြီးတော့ဒီဘေးရွာကိုရောက်သွားတယ်။ရောက်သွားတဲ့ပုံစံမျိုးလောက်လိုက်တယ်တနကုန်းကအဲဒီကြည့်သူတွေကပြန်ဝင်ဖို့ကြိုးစားတဲ့အချိန်မှာအဲဒီလက်နက်ကြီးနဲ့ထပ်ပစ်လိုက်တယ်။အဲဒီစကူးနဲ့ရွယ်ကလေးတယောက် နေရာချင်းပြေးသွားတယ်ပြီးလို့ရှိရင်နောက်ထပ်ပြည်သူဟိုဟာ7နှစ်နဲ့7နှစ်အရွယ်ကလေးမှ2ယောက်ပါဝင်ဟိုဟာကလေး2ယောက်ပါဝင်ပေါ့နော်ပြည်သူ4ယောက်တန်ရာတွေကြသွားတယ
်ထိခိုက်ဒဏ်ရာရတဲ့သတင်းတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမျိုးမရှိသလိုတီးခြားအတည်ပြုချက်တော့မရသေးပါဘူးဒဏ်ရာရတဲ့သူတွေဟာအသက်အန္တရာယ်ဆိုရင်ရတဲ့အခြေအနေမှာမရှိတော့ဘူးလို့ဒေသခံကဆက်ပြောပါတယ်မြောင်မြို့နယ်မှာစစ်ကောင်စီကမကြာခဏဆိုသလိုနယ်မြေရှင်းလင်းပြီးစစ်ကြောင်းတွေဝင်ရောက်နေတဲ့အတွက်ဒေသခံတွေကစိုက်ပျိုးရေးလုပ်ငန်းတွေမှာဝင်မလုပ်နိုင်တော့ဘဲစီးပွားရေးလုပ်ငန်းတွေလည်းရပ်တန့်နေတယ်လို့ဒေသခံရွာသားတဦးကပြောပါတယ်
အလုံးလေးနဲ့ထိုးတဲ့အခါဒီဒေသခံတွေကဟိုဘောဟိုဒီအုပ်ပြည့်အိမ်ပြည့်သွားတယ်ဒီခုလုံနေတဲ့ဟိုကျွန်တော်တို့ဘက်ကတောင်သူခြေဆိုင်ဆိုတော့အဲတောင်သူတွေရက်ထားတယ်ပေါ့ဗျာဟိုစီးပွားရေးကြက်တဲမှုတွေရှိလာတယ်ဗျာဟုတ်ပါအခက်ခဲရတော့အများကြီးရှိတယ်ဗျာအခက်ခဲရရှိတယ်အရင်ကဒီဘောသူဒီပြည်စီကုံစင်းလုံးတက်တာနဲ့များပေါ့နော်ဟိုကုံစင်းလုံးတက်တာနဲ့များသူယင်းကြီးဟိုလောက်ကရတယ်လည်းအကြက်တဲဖြစ်လာတယ်ပေါ့နော်အဲအခုဟိုလောက်ကထားတဲ့ဟာတွေကလည်းဒီစကြောင်းထိုးတဲ့ပုံမှာဟုတ်ဒီပြီးတော့ကျွန်တော်တို့ကြီးရတွေကလည်းဟိုဘောရက်တန်ထားတာရှိတယ်ဗျ။ဟု
တ်။တမီဩဇာစီမြင့်တက်တာတည်ယူစီတွေမြင့်တက်လာတာတွေကြောင့်အရင်လိုစီးပွားပြည့်စိုက်ပျိုးနိုင်တဲ့အခြေအနေမရှိတော့တဲ့ကြားမှာလုံခြုံရေးအရာလဲလုပ်ငန်းတွေပြန်ဆဖို့အခက်အခဲတွေဖြစ်နေပါတယ်။စစ်ကောင်စီတပ်တွေစစ်ကြောင်းထိုးဝင်ရောက်လာချိန်မှာစိုက်ပျိုးရိတ်သိမ်းတဲ့လုပ်ငန်းတွေကိုရက်တန်ပြီးတော့စစ်ကြောင်းတွေပြန်လဲထွက်ခွာချိန်မှာတနိုင်တစ်ပိုင်းစိုက်ပျိုးတဲ့လုပ်ငန်းတွေကိုပြန်လုပ်နိုင်တယ်လို့လဲမြောင်မြို့ဒေသခံတွေကပြောပါတယ်ခင်ဗျာ
။ကိုအောင်ပြောပြခဲ့တာပါခင်ဗျာ။ရုရှားဆိုဗီယက်ခေါင်းဆောင်ဟောင်းဂေါ်ဘာချော့ဖ်နဲ့ပတ်သက်တဲ့တုတ်ပြန်တန်တွေကိုမတင်ပြခင်မှာအခုတော့မြန်မာနိုင်ငံမှာလှုပ်လှုပ်ခတ်ခတ်ဖြစ်နေတဲ့ဒေါ်လာဈေးနဲ့ပတ်သက်တဲ့အခြေအနေအကြောင်းကိုပြောပြချင်ပါတယ်မြန်မာနိုင်ငံမှာဒေါ်လာဈေးနဲ့ကုန်ဈေးနှုန်းစံချိန်တင်တက်လာနေချိန်မှာဗဟိုဘဏ်ကဒေါ်လာတန်းရာချီထောက်ပံ့ပေးမဲ့သတင်းထွက်ပေါ်လာပြီးဒေါ်လာဈေးနဲ့ရွှေဈေးချက်ချင်းပြန်ကျစပြုလာနေပါတယ်စက်သုံးစီဈေးနှုန်းကြီးမြင့်မှုကြောင့်ကုန်ဈေးနှုန်းဆက်ပြီးကြီးမြင့်မဲ့ဒဏ်ကိုတက်တာစီတက်တာရရစီဖို့အတွက်နိုင်ငံသားငွေကြေးဈေးကွက်ကတဆင့်အမေရိကန်ဒေါ်လာတန်း200ကျော်ထောက်ပံ့ပေးမဲ့အကြောင်းမြန်မာနိုင်ငံဘဟုဘဏ်ကနေဩဂုတ်လ31ရက်နေ့ကကြေညာခဲ့တာကြောင့်ဒီအခွင့်အရေးကစစ်ကောင်စီနဲ့နှီးဆက်တဲ့လုပ်ငန်းရှင်တွေနဲ့ရုရှားစီကလောင်စာဆီတင်သွင်းနေသူတွေအတွက်သာဖြစ်လေမလားဆိုပြီးမြန်မာစီးပွားရေးလုပ်ငန်းရှင်တချို့ကတန်တရာရှိနေသလိုနောက်ဆက်တွဲအဖြစ်ဒေါ်လာဈေးမငြိမ်မသက်ထပ်ဖြစ်လာမှာကိုလည်းစိုးရိမ်နေကြပါတယ်လုပ်ငန်းရှင်တချို့ကိုမေးမြန်းစုံစမ်းထားတဲ့ကိုဝင်းမင်းကအကြောင်းစုံကိုပြောပြမှာပါခင်ဗျာ
ဟုတ်ကဲ့ဘာကြောင့်ဘူဘန်ကအခုလိုထောက်ပံ့လာတာပါလဲလို့မေးရမှာအမည်မဖော်လို့တဲ့စီးပွားရေးလုပ်ငန်းရှင်ကြီးတူက
ရုပ်ရည်ပေါ့အဲ့လိုဇင်းလုံးတက်တဲ့ဒဏ်ကြောင့်ဒီပြီးခဲ့တဲ့ကျင်းလာအင်္ဂါနှစ်ရက်ကတက်တဲ့နှုံးကတမိုင်းတစ်ချောင်းမှာဒီလောက်ခုံနဲ့နှုံးနဲ့တစ်ခါမှမတက်ဘူးပေါ့နော်အကုန်လုံးရှော့ရတာပေါ့ပြေးသေးဆိုတဲ့31ကနေ38သိန်းတွေပါဖြစ်ကုန်အော်ဒေါ်လာဆိုလဲ၄00ဒီပါကြော်ကုန်တော့မဟုတ်တော့တည့်ရ20 30တည့်ရနဲ့အခုကတည့်ရ100 200နေရတော့မဟုတ်ဘူး5 6ရည်ရတက်ကုန်တော့ခဏရဆို3000ကြော်လောက်ကနေ4000ကြော်ထိပြတ်သွားတာပေါ့နော်ဘယ်နိုင်ငံမှာမှဒီလောက်တက်တဲ့နှုံးနဲ့မခံနိုင်ဘူးလေဆိုတော့ဒီအတွက်အစိုးရကချက်ချင်းဖြေရှားဖို့အတွက်ဒီဟာကိုစူးစမ်းချင်ပါတယ
်ဟုတ်ကဲ့အဲ့ဒီတော့အခုဒီဈေးကွက်ထဲမှာဒေါ်လာဈေးပေါ်သက်ရောက်မှုကဘယ်လိုတွေ့ရလဲဆရာကြီ
းဒီနေ့ဒေါ်လာဈေးဆို4000ကြော်ကနေပြီးတော့3000နဲ့ညနေက3000နဲ့600 4 500 400ထိကြားတယ်ရွှေဈေးလည်းတော်တော်ဆင်းသွားတယ်မနေ့က38သိန်းလောက်ထိကြားရနေပြီးတော့ရွှေဈေး30ကျော်ထိဈေးတော်မှာမှန်းလို့မရတော့ကျတော့တော်တော်ကျတယ်ဟောလူကြီးကလည်းဟော panic buying ကနေသူကရှော့ရသွားတဲ့အချိန်မှာလူကြီးလိုက်ဝဲအချိန်မှာရောင်းတဲ့လူကြီးကလည်းရောင်းလိုက်ရှုံးလိုက်ရောင်းလိုက်ရှုံးလိုက်ဆိုမရောင်းတော့ရက်ထားပြီးလဲပြီးတော့အခုတန်းနေရဆိုဈေးကွက်တော့ injection လည်းထိုးတော့ဝိုင်းရောင်းကြတာပေါ့ဒီအရှိန်လေးကလူကြီးရဲ့စိတ်ပါပဲကြောင်းမယ်ဆိုလူတွေအကုန်လုံးစောင့်မဝယ်တော့ဝယ်မယ်ဆိုပြီးစကားပြောပြီးတော့မှခွာသွားတာပေါ့နော်အဲ့ဒါမျိုးလေတွေ့ရတယ်ဒီနေ့ကလေဆိုတော့နောက်ရက်ဒီမှာဒီ monetary policy နဲ့ blue policy နဲ့ဖြေလျှော့ပြီးမောင်းနေမလဲ blue steering လုပ်မယ်ဆိုတာတော့ကျွန်တော်တို့ကစောင့်ကြည့်ရမှာပေါ့
ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီဒေါ်လာဈေးအကျဘက်ကိုစရောက်တယ်လို့ဖြစ်လာတာကနေကုန်ဈေးနှုန်းတွေပါပြန်ကျလာဖို့အနေထားအပေါ်ရောဘယ်လိုမြင်လဲဆရာ
ဒီဒေါ်လာနဲ့ reflect ပေါ့ချက်ချင်း reflect လို့တဲ့ပစ္စည်းကျဥမာရွှေဈေးကျမ်းကားဈေးကျမ်းနောက်ဒီဈေးတက်စီဈေးကျမ်းကော်စီဈေးကျမ်းအဲ့တော့လက်ရှိမှာတော့ရေတိုမှာတော့ကျသွားဒါပေမဲ့အထွေထွေကုန်ဈေးနှုန်းကတက်ပြီးရဈေးနှုန်းပြန်ကျဖို့ကျွန်တော်လည်းအမှမခံဘူးဘာကြောင့်လဲဆိုတော့မြန်မာနိုင်ငံမှာတက်ပြီးပြန်မကျဘူးအဲ့ဒီဟာပြဿနာတော့ရှိတယ်အဲ့တော့တခုရှိတာကအလုံးမင်းပြန်ကျသွားရင်တော့အတွက်ချေကြိုက်သွားပြီဆိုတော့လူတွေပြိုင်ဆိုင်ပြန်လျှော့ပြီးတော့ဒါမှမဟုတ်
အခုကျွန်တော်စံတိတ်ပို့တယ်သို့မဟုတ်ပစ္စည်းတစ်ခုကုန်သက်တာတစ်ခုကျွန်တော်ပို့တယ်ဆိုပါတော့ဒီဈေးကအ300မကတ်လို့900ယူ900မကတ်1000ယူတယ်ဒါပေမဲ့အခုလိုမျိုးပြန်ကြတဲ့အချိန်မှာ1000ပုံမှန်သူက1000နဲ့ပိန်းယူတော့မှဟမ်းမဟုတ်ကျွန်တော်900နဲ့ကိုက်900လောက်ရရင်ကျင်းနေပြီဆိုလို့ပါလိုက်ဈေးကက900ဖြစ်သွားမယ်အဲ900နဲ့လုံးနဲ့မဟုတ်300ဆိုကိုက်တယ်ဆိုရင်300ပြန်ရောက်သွားမယ်ဒါပေမဲ့အဲ့ဒီ300မရောက်ချင်းမရောက်ချင်း900ရောက်ချင်းမရောက်ချင်းဘာနဲ့ဆိုင်လဲဆိုတော့ဈေးကကပဲဖန်တီးတာအဲ့တော့ဈေးကွက်ဆိုတာကဒီဈေးနှုန်းနဲ့ဈေးကွက်ကရွယ်လို့ရောက်လို့ရတယ်မျှကြီး equilibrium ဆိုတာကကိုအရင်ကကဘာလို့ရရှိ
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာအခုလို့ဒီဈေးကျနိုင်ဖို့အတွက်ကိုဒီဈေးကွက်ပုံမှန်ပြန်ဖြစ်ဖို့လိုတဲ့အနေအထားမှာဒီဒေါ်လာဈေးကွက်အတွက်အခုလို့ပေါ့နော်အရင်တော့ကတော့ရောင်းချခဲ့တာတွေပေါ့နော်အခုကတော့ဈေးကွက်ထဲကိုထောက်ပံ့ပေးမယ်လို့တော့ပြောထားပါတယ်ဒါပေမဲ့အရင်ရောင်းချခဲ့တုန်းကလည်းရောင်းချတုန်းခဏမှတော့ကျတယ်ပြီးတော့ပြန်တက်တာကအရင်ထက်ပြန်တက်တာမျိုးတွေတွေ့ခဲ့ရတော့အခုတစ်ခေါက်ကတော့အရင်အခေါက်တွေတက်တော့ပမာဏပိုများတယ်ပေါ့နော်အဲ့လိုအနေအထားမှာရှိကိုရောဆရာကြီးဒီဒေါ်လာဆက်ပြီးတော့ထိမ့်ပြီးတော့ဗောနော်ဒေါ်လာဈေးကျသွားအောင်ထောက်ပံ့နိုင်မယ့်အနေအထားမျိုးကိုရောဆရာဘယ်လိုသုံးသပ်မိလဲ
အဲဒီနေမေးကသိကောင်းတယ်အခုဆိုရင်ဟိုဒါတိတာထင်ရှားဒေါ်လာတန်းနေရဆိုရင်အတန်မရှိသေးတော့တကယ်မရောက်သေးဘူးလက်ထက်မရောက်သေးဘူးအတန်လေးတဲ့နေဒီလောက်ဖြစ်သွားရင်အစိုးရဘယ်လောက်ပမာဏကိုဒီဟာကိုဘတ်ဂျက်တုံးရင်ဘယ်ဈေးလောက်မှထိမ့်မယ်အဲ့တော့အစိုးရရဲ့ဟို capacity ပေါ့လက်ရှိဆိုရမှာဒီဘလောက်ကို injection လုပ်နိုင်တယ်ဆိုတဲ့ capacity ပေါ်မူတည်တယ်ဒီ capacity ပေါ်မူတည်ပြီးတော့200ဘိုးထဲ200ဘိုးတက်ရောက်တယ်900ဘိုးထဲ900ဘိုးတက်ရောက်တယ်1000ဘိုးထဲ1000ဘိုးတက်ရောက်တယ်ဟို supply ပေါ် balance လုပ်ဖို့ဆိုရင်ကျွန်တော်ထင်တယ်ဟိုတန်း1000သို့မဟုတ်တန်း1500ကျားတော့လိုအပ်တယ်ဒါလည်း 1.5 billion ဆိုအများကြီးမှမရှိတာဒါပေမဲ့တော့ဒီအစိုးရဒါကို free တရား injection လုပ်ပြီးအလကားပေးလိုက်ရတာမဟုတ်ဘူးဒီအစိုးရနေမရှုံးပါဘူးလက်ရှိရှိနေတဲ့အထက်ကနေပြီးတော့ဒီဟာကိုနိုင်ငံငွေကြေးစနစ်တည်ငြိမ်ဖို့အတွက် market ထဲမှာလိုတဲ့ importer နဲ့ exporter ချမ်းမှာဖလှယ်ပေးလိုက်တာ importer ကသိမ်းဖို့အတွက်လိုတယ် exporter ကရောင်းဖို့အတွက်ပူတယ်အဲ့ဒီတကူချမ်းမှာဟားတယ်ဘာဟားတဲ့အချိန်မှာပိုတာကို different လေးကိုခိမ့်ညီးပေးတာပဲ monetary policy ကို regulatory body ကနေပြီး spread intervention နဲ့ထိန်းချုပ်လေဆိုတာဒါအစိုးရတိုင်းလုပ်တင်တ
ယ်ဟုတ်ကဲ့ဆရာနောက်အခုဒီဒေါ်လာဈေးကိုအခုလိုဝင်ထိန်းတဲ့တစ်ချိန်တည်းမှာပဲပေါ့နော်ရေရှည်ခံနိုင်ဖို့နောက်တစ်ဖက်မှာလည်းဒီဒေါ်လာအသုံးလျှော့ဖို့နဲ့ဒေါ်လာပိုနိုင်ဖို့အတွက်ရောဘယ်လိုသုံးသပ်မိလဲဆရာ
တစ်ဖက်ကလည်း import policy ကိုလည်းသွင်းကုန် policy ပြန်စဉ်းစားရမယ်ဥပမာဒီကားတွေပေါ့နော်ဥပမာဒေါ်လာဈေးတက်လို့တက်တယ်သွင်းကုန်ခက်လို့လည်းတက်တယ်အော်တိုက်ကိုစင်းလုံးတွေတက်တာပေါ့နော်ကိုစင်းလုံးတွေကြာမှာကျွန်တော်တို့က transition cost ကြာမှာပတ်ဝန်းကျင်နိုင်ငံနဲ့ရှင်ပြန်ထုတ်လုပ်နိုင်မှာလေအဲ့တော့ဆိုရနိုင်ငံကိုစီးပွားရေးတိုးတက်စေချင်တယ်ဆိုရင်အာဆီယံလည်းပဲပတ်ဝန်းကျင်နိုင်ငံအိန္ဒိယနိုင်ငံနဲ့ရှင်ပြန်နေတဲ့အခက်ကြီးကိုရအောင်အစိုးရလုပ်ပေးရနိုင်ငံကမိပြတ်တယ်မိပြတ်တော့ဘာဖြစ်လဲဆိုတော့ဒီဇယ်လိုအပ်ချက်များမိမပြတ်အောင်လုပ်ပေးရအဲ့တော့ဘာလုပ်မလဲဒီလိုချင်းမှာ hydro power ပေါ့နော်နောက်ဆုံးဆိုတော့လာအိုလိုကုန်းလွှဲနိုင်ငံတော်မှာဒီရန်လက်စကနေဟိုဒီလက်စကိုထုတ်ပြီးအာဆီယံကိုရောင်းနေတဲ့အချိန်မှာကျွန်တော်နိုင်ငံကတက်စစ်တော်မှာရောက်ဖို့အတွက်ဒီဇယ်တွေနဲ့မောင်းပစ္စံတွေအများကြီးကုန်အဲ့တော့နိုင်ငံတော်ဆိုရဟိုအများကြီးဒီဟိုဒီဇယ်တွေသွင်းဖို့အတွက်ပစ္စံတွေအများကြီးကုန်တာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်လုပ်ငန်းရှင်ကြီးခင်ဗျာ
ပြည်တွင်းဒေါ်လာဈေးကွက်အလားအလာကိုကိုဝင်းမင်းကနေမေးမြန်းပြောပြခဲ့တာပါခင်ဗျာအခုတခါတော့နိုင်ငံတကာလူစိတ်ဝင်စားနေတဲ့သတင်းလွှာတစ်ပုဒ်ကိုတင်ပြခြင်းပါတယ်ရုရှားသမိုင်းအတွက်အရေးကြီးကာလဖြစ်နေခြင်းမှာပဲဆိုဗီယက်ခေါင်းဆောင်ဟောင်းမီခေဂော်ဘာချော့ဖ်ကွယ်လွန်သွားတာဖြစ်ပါတယ်ရုရှားကယူကရိန်းကိုကျူးကျော်တဲ့စစ်ကြောင့်လူမှုအတိုင်းဝိုင်းတွေကြားကွဲပြားမှုဖြစ်နေပြီးပူတင်အစိုးရဟာပို့ပြီးအာဏာရှင်ဆန်ကဖိနှိပ်လာမဲ့လို့သုံးသက်သူတွေကလည်းပြောပါတယ် VOA ရဲ့မော်စကိုဘူရိုရုံးကပေးပို့တဲ့သတင်းဆောင်ပါကိုမတ်တင်ကြီးထက်ကပြောပြမှာဖြစ်ပါတယ
် Больше демократизма больше организованности
မီခေခေါ်ပါချော့ကဆိုဗီယက်ယူနီယံကိုခင်မီအောင်လှုပ်လို့ခဲ့တာပါdemocracy လွတ်လပ်တဲ့ဈေးကွက်တွေနဲ့ပြုပြင်ပြောင်းလဲခဲ့ပေမဲ့သူ့ရဲ့ပြုပြင်ပြောင်းလဲမှုကအပြောင်းအလဲအတွက်ဖိအားဖြစ်ခဲ့ပြီးတဲ့နောက်မှာတော့ဥရောပက Communist Empire ဟာနောက်ဆုံးပြိုကွဲမှုနဲ့အဆုံးသတ်သွားစီခဲ့ပါတယ်။အသက်62နှစ်အရွယ်သူသေဆုံးချိန်မှာတော့အာနာရှင်ဆန်နဲ့ရုရှားကအင်ကြီးချင်းယူကရိန်းကိုထပ်ပြီးတော့ဆစ်ဆင်နေတဲ့အချိန်ဖြစ်ပါတယ်။တချို့သောသုံးသက်သူတွေတွေးမြင်ချသလိုဂေါ်ဘာချော့ရဲ့ရည်တည်ချက်ကိုရုရှားကလက်မခံပါဘူးဒီထဲကတဦးကတော့ကာနဂီမော်စကိုစင်တာကနိုင်ငံရေးသုံးသက်သူအန်ဒရေကိုလက်စနီကော့ဖြစ်ပါတယ
်ဒီစီစနီနေကတကူပါရာဒေါက်စ်
တေချာဦးရီဖြစ်နေတဲ့အချက်ရှိပါတယ်လက်ရှိတချီပဲမျိုးဆက်တွေအတွက်ရောသူတို့ရဲ့ကလေးတွေအတွက်ပါကျွန်တော်တို့အားလုံးအတွက်ဂေါ်ဘာချော့ကလွတ်လပ်မှုကိုပေးခဲ့ပါတယ်ဒါပေမဲ့ဒီလွတ်လပ်မှုအတွက်ပဲသူ့ကိုမုန်းကြပါတယ်ဒါဆိုရင်လွတ်လပ်မှုကနေအခိုင်အမာရှောင်လွှဲမှုဖြစ်ပါတယ်ဒါအစင်လာမချေချမ်းမှုဖြစ်ပါတယ်ကျွန်တော်တို့ကတိုက်ပြီးဂုဏ်ယူခဲ့ကြပါတယ်ဒါပေမဲ့ तू ကကျွန်တော်တို့ကိုသေးသေးအောင်လည်းလှုပ်ခဲ့ပါတယ် तू ကကဘာကြီးနဲ့တကားပွင့်ပေးခဲ့ပါတယ်ဒါပေမဲ့အဲ့ဒီကဘာကြီးကိုကျွန်တော်တို့မလိုအပ်ပါဘူ
း on atkryl akno v mir
ကဘာချော့တေဆုံးမှုဟာရုရှားအစိုးရအတွက်လည်းစိတ်မသက်မသာဖြစ်စရာဖြစ်နေပြီး तू တေဆုံးကြောင်းကြေညာချက်မှလည်းအကျဉ်းယုံတာဖော်ပြခဲ့တာပါက ကော်ဗာချော့ရဲ့တင်ကေတာကရုရှားရဲ့ကမ္ဘာနဲ့ထိတွေ့ဆက်ဆံမှုဖြစ်ပြီးပူတင်အစိုးရကတော့ရုရှားကိုစန့်ကျင်ဘက်လာရောက်ကိုဆွဲခေါ်နေတာပါလူလူချားမှာတော့စိတ်ခံစားမှုတွေကရောထွေးနေပါတယ်လွတ်လပ်မှုအတွက်သူ့ဆောင်ရွက်ချက်ကိုဂျေဇူးတင်သူတွေကဂုံပြုတ်အသည့်အမှတ်ပြုကြပြီးအထူးသဖြင့်ရုရှားနဲ့ဆိုဗီယက်ယူနီယံကိုတစ်ဆာဖောက်ခဲ့သူလို့သတ်မှတ်သူတွေကတော့1990ခုနှစ်ဆိုဗီယက်ယူနီယံဖျက်သိမ်းပြီးနောက်ပိုင်းနိုင်ငံရေးဗျံပရာဖြစ်မှုစီးပွားရေးဝရုံးသုံးကားဖြစ်မှုရာဇဝတ်ခိုင်းတွေတဟုန်တိုးထွက်ပေါ်လာတာတွေအတွေ့သူ့ကိုအပြစ်တင်ကြပါတယ်
Mikhail Gorbachev это великий человек.
Mikhail Gorbachev ဟာသူ့ကာလအတွင်းခက်ခဲရှုပ်ထွေးတဲ့အလုပ်ကိုလုပ်ခဲ့ရသူပါ။သူတာဝန်ယူခဲ့တာကြောင့်ဆိုဗီယက်ယူနီယံလိုနိုင်ငံကြီးတစ်ခုဟာအသွင်ပြောင်းခဲ့ပြီးအဲ့ဒီအချိန်မှာလိုအပ်ခဲ့ပါတယ
်။ Russian နဲ့ Soviet နှစ်ခုစလုံးတိုင်းနိုင်ငံလုံးအပေါ်မှာသူတစ်ဆာဖောက်ခဲ့တာပါ။နိုင်ငံကြီးတစ်ခုပြိုလဲအောင်သူလုပ်ခဲ့ပါတယ်
။ Moscow မြို့ကမာရီယာကတော့နိုင်ငံထဲမှာသူ့မူဝါဒတွေကိုအကောင့်ထဲပို့ဆောင်ခဲ့တာတွေနဲ့နိုင်ငံပြိုကွဲသွားစေခဲ့တာကိုမကြိုက်ပါဘူးလို့ပြောသွားပါတ
ယ်
။သူဟာကျွန်တော်တို့နိုင်ငံကိုလွတ်လပ်မှုဆောင်ကျင်းပေးခဲ့တဲ့ပုဂ္ဂိုလ်တူဖြစ်ပါတယ်။အုပ်ချုပ်သူတွေအားလုံးထဲမှာသူဟာဒီနိုင်ငံအတွင်းထာဝရအာဏာရှင်စနစ်ကနေပိုပြီးကောင်းမွန်တဲ့တခုခုနဲ့အစားထိုးနိုင်ရေးကြိုးစားခဲ့တဲ့တူတဲသောသူဖြစ်ပါလေ
။ကော်ဘာချော့ဟာသူ့ရဲ့နောက်ဆုံးနှစ်တွေမှာယောဂါတန်ခံခဲ့ရပြီးဘာယောဂါလဲဆိုတာကိုတော့မထုတ်ပြန်ပါဘူး။သမရပူတင်အုပ်ချုပ်နေတဲ့ရုရှားကစစ်ဆင်နှွှဲလာပြီးအာဏာရှင်စနစ်ထဲကိုချရောက်လာတာနဲ့အတူပဲလွတ်လပ်စွာတွေးခေါ်တတ်တဲ့ပြုပြင်ပြောင်းလဲရေးသမားငြိမ်းချမ်းရေးဖော်ဆောင်သူအဖြစ်ဂေါ်ဘာချော့ရဲ့သမိုင်းအမွေကိုမှေးမိန်သွားစေပါတယ်ရှင်
။မသိညီတိုက်တင်ပြခဲ့တာပါခင်ဗျာ။အခုတော့ရုရှားမှာကာဘုံကွဲတည်ဆုံးမှုအမေရိကန်ရဲ့ပြောစကားရုရှားအပြစ်တင်ဆိုတဲ့ Polygraph ကိုတင်ပြခြင်းပါတယ်။အချက်လက်အခြေခံပြီးမှားမှန်အတည်ပြုထားတဲ့ VOA ရဲ့ Polygraphပုံပြရုပ်သံမှာတင်ဆက်ထားပါတယ်ခင်ဗျာ
ရုရှားနိုင်ငံမော်စကိုမြို့တော်နားမှာဒါရီယာဒူကီနာတေဆုံးခဲ့ရတဲ့ကာဗွန်ကွဲမှုပေါ်မှာအမေရိကန်ကမှတ်ချက်ပေးတဲ့နေရာမှာရုရှားမောင်းတရေတွေပါနေတယ်ဆိုပြီးတော့ဝါရှင်တန်မြို့တော်ကရုရှားတန်ရုံကဩဂုတ်လ23ရက်နေ့ကရှုတ်ချသွားပါတယ်အသက်29နှစ်အရွယ်ဒူဂီနာဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့ခံယူချက်တူမဟာမိတ်အမျိုးသားရေးအစွန်းရောက်ဝါဒီအလက်ဇန်ဒားဒူဂီနရဲ့သမီးဖြစ်ပါတယ်။အမေရိကန်နိုင်ငံသားရေးဌာနသတင်းစာရှင်းလင်းပွဲမှာပြောခွင့်ရသူ Ned Price ကအရက်သားတွေကိုပြစ်မှတ်ထားတာကျွန်တော်တို့ရှုတ်ချပါတယ်။ KF မှာဖြစ်ဖြစ်ဘူချာ၊ Kharkiv, Kramatorsk, Mariupol ဒါမှမဟုတ်မော်စကိုမှာပဲဖြစ်ဖြစ်ပါလို့ပြောပါတယ်။ရုရှားကကန့်ကွက်ရမှာ Ned Price ဟာအခုဖြစ်ရတဲ့ရုရှားကတမင်တသက်အကြောင်းရှာလုပ်ခဲ့ပူတယ်တခြားဖြစ်ရတွေတူတယ်ဆိုပြီးအားရပါရကောက်ချက်ဆွဲလို့ပြောပါတယ်ဒါမဲ့ဒါမဟုတ်ပါဘူး Price ကတမင်တသက်အကြောင်းရှာလုပ်ခဲ့ပူတဲ့ဖြစ်ရတွေဆိုတာမျိုးမပြောခဲ့ပါဘူးသူကအရက်သားတွေကိုတိုက်ခိုက်ခဲ့တဲ့ရုရှားရဲ့စစ်ရာဇဝတ်မှုအထောက်အထားရှိတဲ့နေရာတွေကိုပဲပြောသွားတာပါ Mary Yupol ကအရက်သားဒုက္ခတဲ့စခန်းကိုပုံချလို့လူရာချီတည်ခဲ့ရပါတယ်ဘူချာမြို့မှာအရက်သားအယောက်50မကောက်စစ်သားတွေတပ်ပစ်ခဲ့ပါတယ်။ Kramatorsk မှာတော့လူပြင်းတဲ့ဗူရာယုံကိုဒုံးကျင်နဲ့ပစ်လို့အရက်သားအယောက်60သေဆုံးခဲ့ရပါတယ်။ဘူချာကရက်ဆက်ကြမ်းကြုတ်မှုတွေကိုယူကရိန်းကလှုပ်ကြံဖန်တီးခဲ့တယ်လို့ရုရှားအစိုးရကဆွဆွဲပါတယ်။မျက်မြင်တွေရဲ့ပြောနဲ့ကြံခဲ့တဲ့ရုပ်အလောင်းတွေကရုရှားပြောစကားမှားယွင်းတာထောက်ပြနေတာပါ။ဒါရီယာဒူဂီနာဟာယူကရိန်းဆိုတာကိုဖယ်ရှားပစ်ဖို့ပြောခဲ့တဲ့ရုပ်သံကြေညာသူဖြစ်ပါတယ်။သူကယူကရိန်းကလှုပ်ကြံလိုက်တယ်လို့ရုရှားထောင်လင်းရေးအဖွဲ့ကပြောပါတယ်ယူကရိန်းကတော့ဒီကိစ္စသူတို့နဲ့မဆိုင်ဘူးလို့ညင်ထားတာပါဒူဂီနာဇာပနာမှာတော့သူ့အတွက်လက်စားချေဖို့ရုရှားနိုင်ငံရဲ့သမားတွေတိုက်တွန်းသွားကြပါတယ
်ဒီလိုမျိုးမှားမှန်မသေးကြတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးအချက်လက်တွေနဲ့အတည်ပြုခြင်းနဲ့ဆိုရင်တော့ VOA ရဲ့ Polygraph web စာမျက်နှာ polygraph.info မှာလာရောက်ပြီးတော့ကြည့်ရှုနိုင်ပါတယ် VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးငယ်ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိပ်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click, ခလုတ်တစ်ချက်နှစ်ယုံနဲ့ကဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘဲချင်းဘဲနေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ။
မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA အမေရိကန်တန်ရဲ့တောက်ကြနေ့မနေ့ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ2440 51အပြင်လိုင်းလမီတာ190နဲ့ VOA ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥရောခင်ရဲ့မြန်မာရေးသုံးသပ်ချက်ကျမ်းမာရေးကဏ္ဍအပြင်တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
UNDP နဲ့ပေါ့ကျွန်တော်တို့ဘူးတွဲပြီးတော့ဘူးပေါင်းပြီးတော့ program အနေနဲ့လုပ်တာဖြစ်တယ်ပထမဆုံးအနေနဲ့ community နဲ့ဆိုင်တဲ့ဥပဒေပညာပေးလုပ်ငန်းကြီးလုပ်တယ်
နောက်ပိုင်းမှာအပြည့်စုံကိုကြားဖို့ရှိပါတယ်ခင်ဗျာအခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်ဒီတစ်ပတ်မှာတော့ပြည်သူအများစုကစစ်ကောင်စီကိုစန့်ကျင်ကြပေမဲ့ထောက်ခံသူတွေလည်းရှိနေပါတယ်စစ်ကောင်စီကိုစန့်ကျင်တဲ့ပြည်သူနဲ့စစ်ကောင်စီထောက်ခံတဲ့ပြည်သူအချင်းချင်းတိုက်ခိုက်လာအောင်ပြည်သူစစ်နဲ့ပြူစောတီဖွဲ့စည်းလာပုံကိုဦးအောင်ခင်ကရေးသားပြီးကျွန်တော်ကကိုညီတင်ဆက်ထားပါရခင်ဗျာ
ပြည်သူလူထုကခုခံတိုက်ခိုက်တာကိုမနေနိုင်ရင်ပြည်သူအချို့ကိုလက်နဲ့တတ်ဆင်ပြီးအချင်းချင်းတိုက်ခိုက်တဲ့နီးဗျူဟာကို1949ကစပြီးဗမာအစိုးရအဆက်ဆက်ကျင့်သုံးကြပါတယ်ဒီနည်းနဲ့တက်ဆိုးရှိတဲ့အစဉ်အလာကြောင့်စစ်ကောင်စီကလည်းပြည်သူကိုလက်နဲ့တတ်ဆင်ပြီးအချင်းချင်းတိုက်ခိုက်အောင်ကြိုးပမ်းလာပုံရပါတယ်ဒုလရေးရပြီးတနေ့အတွင်းမှာတပ်မတော်ဟာအစိုက်စိုက်အမွားမွားကွဲနေပါပြီကွန်မြူနီပြည်သူရဲဘော်နဲ့ကရင်သဘုံရဲ့ထိုးစစ်ကြောင့်ဖက်ဆက်ပရအစိုးရဟာဖြစ်သလိုစုထားတဲ့လူတွေကိုနှစ်နာရီသင်တန်းပေးပြီးစစ်တိုက်ခိုက်နေရပါတယ်ဒါကြောင့်စစ်တွင်းကာလမှာတည်ကျွမ်းခဲ့တဲ့ဒေသခံလက်နက်ကိုင်တွေကိုပြန်လည်ဆက်သွယ်ပြီးအစိုးရဘက်ကလူများလာအောင်စည်းရုံးရပါတယ်အရေးအကြီးမမီလို့ခစ်တစ်တက်မတော်တဲ့ဝင်ခွင့်မရတဲ့ရဲဘော်ဟောင်းအလုတ်လက်မဲ့နဲ့လူစိုးရမြတွေကိုလက်နဲ့ပေးပြီးစစ်ဝင်တန်းတပ်ကိုဖွဲ့စည်းပါတယ်။လူစိုးလူမိုက်ဒုတိယတွေပါဝင်တဲ့ဖက်ဆက်ပရရဲ့ဝင်တန်းတပ်ဟာအပုပ်အသွေးတွေကိုစူးစီးထားတဲ့မိန်လာအိုးကြီးနဲ့တူတယ်လို့ဗိုလ်မှူးချုပ်ဟောင်းအောင်ကြီးကသူတေတီမေရီကလဟန်ကို1993ကပြောမှုပါတယ်။မိန်လာအိုးကြီးနဲ့အပေါက်ခံရတဲ့တော်လန်ရေးဟာအချိန်သေးသွားပါလေ
ပုံကံမှုအချိန်သေးသွားတဲ့အခါမှာအာနာယဖဆဗလာအဖွဲ့အစည်းဟာအခြေခံလူမှုအဖွဲ့အစည်းတွေကိုဖွဲ့စည်းဖို့ကြိုးပမ်းလာပါတယ်အဲ့ဒီအခါမှာဘုံမှုချုပ်အောင်ကြီးပြောတဲ့စစ်ဝန်တန်းမိန်လာအိုးကြီးဟာ1956ခုနှစ်မှာပြူစောတိဆိုတဲ့အမည်သက်နဲ့ထွက်ပေါ်လာပါတယ်တပုန်နှင်းနှင်းရေးဦးစားပေးပြီးအလင်းအမြန်စစ်သားစုဆောင်းတာကြောင့်အကျင့်ပြတ်တကူးချိုးတွေတပ်မတော်တွေရောက်လာပုံကို1950ဇူလိုင်လထုတ်စီယုံအထူးအမိန့်မှာဖော်ပြထားပါတယ်အဲ့ဒီကလေးကစစ်နယ်မြေမှာအဖိုးတန်ပစ္စည်းသိမ်းယူတာတွေဘေးမောင်ခိုနဲ့ပူးပေါင်းတာတွေမတရားလုပ်တာတွေရှိလာပါတယ်ဒါကြောင့်ပုံကံမှုအာနေပြီးအရှိန်သေးသွားတာဟာတမတော်ရဲ့အရေးချင်းကြောင့်မဟုတ်ပဲတဘုံဘက်ကညံဖျင်းလို့သာဖြစ်ွယ်ရှိတယ်လို့မေရီကလဟန်ကသုံးသပ်ပါတယ
်ဒါလို့နာမည်ပြည့်ရှိခဲ့လို့ပြူစောတိဆိုတဲ့အမည်ကိုစစ်ကောင်စီကမသုံးတာဖြစ်ပုံရပါတယ်ဒါဝိနဲ့ပြူစောတိဟာလူတိုင်းသိတဲ့လျှို့ဝှက်ချက်လို့ဖြစ်နေပါတယ်စစ်အာဏာသိမ်းပြီးမကြာမီမတ်လ9ရက်နေ့မှာပြူစောတိအဖွဲ့ကိုမန္တလေးမှာလျှို့ဝှက်ဖွဲ့စည်းလိုက်တယ်လို့ပြူစောတိဘဟုကထုတ်ပြန်ကြေညာကြောင်း2021စက်တင်ဘာ25ရက်နေ့ထုတ် BBC သတင်းဆောင်ပါမှာဖော်ပြပါတယ်ပြူစောတိအများစုဟာစင်ဘူတန်းဟောင်းနဲ့မဘာသာဖြစ်တယ်လို့ဆိုပါတယ်တဲ့ထောက်လိုင်းရေးဟာပြူစောထိပ်ရဲ့အဓိကလုပ်ငန်းတစ်ခုဖြစ်လာပါတယ်ပြူစောထိပ်ကိုတပ်ဖြတ်တဲ့တည်င်းနဲ့ပြူစောထိပ်ကတပ်ဖြတ်တဲ့တည်င်းတွေလူမှုခွန်ရက်မှာမကြာခဏတွေ့ရပါတယ်ကျန်းဖို့ပါတီကလည်းပြူစောထိပ်နဲ့လုံးဝပတ်သက်ခြင်းမရှိဘူးလို့အတိအလင်းကြေညာထားပါတယ
်ဒါပေမဲ့စစ်ကောင်စီကဖွဲ့စည်းတဲ့ပြည်သူစစ်နဲ့ပြူစောထိပ်ဟာအခြေခံသဘာဝတူညီကြလာမို့တန်တူကြောင်းကွဲဖြစ်နေပါတယ်ပြည်သူစစ်89ဖွဲ့ကိုလက်နက်2000ကျော်တပ်ဆင်ပေးထားတယ်လို့စစ်ကောင်စီကစကိုင်းတိုင်းဝန်ကြီးချုပ်ကနေပြည်တော်အစည်းအဝေးမှာတင်ပြတယ်လို့သတင်းတွေထွက်လာတာကို AP28 ရဲ့နေထုတ်မြန်မာနောက်မှာဖော်ပြပါတယ်စစ်ကောင်စီရဲ့ပြည်သူစစ်ကိုပြူစောတိအဖြစ်လူသိများပါတယ်စကိုင်းတိုင်းကံဘလူမြို့နယ်မော်တော်ရွာကဥပဝသဝဆိုတဲ့ဖုန်းတော်ကြီးဟာပြူစောတိကိုဦးဆောင်နေကြောင်း ဇွန်လ28ရက်နေ့ထုတ်ဧရာဝတီသတင်းမှာဖော်ပြပါတယ်။လွန်ခဲ့တဲ့နှစ်နိုဝင်ဘာလကစတင်ဖွဲ့စည်းတာအင်အား 4,000 လောက်ရှိနေပြီလို့သိရပါတယ်။ဒါပေမဲ့ပြူစောထိဖြစ်မှန်းမသိအောင်နေဖို့ညွန်ကြားထားတယ်လို့ဆိုပါတယ်
။နောက်ပိုင်းမှာပြူစောထိကိုစစ်တင်နှန်းပေးပြီးစစ်ကောင်စီတပ်နဲ့အတူလိုက်ခိုင်းတာတွေရှိလာပါတယ်။ပြူစောထိကိုလက်နဲ့ပေးပြီးပြည်သူစစ်လုခိုင်းတဲ့သဘောပါပဲ။ရွေးဦးတော်လာရေးကိုပြည်သူစစ်အားအသုံးပြီးတုံ့ပြန်တိုက်ခိုက်သွားရမယ်လို့လွန်ခဲ့တဲ့ဧပြီလ28ရက်နေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာစစ်ကောင်စီပြန်ကြားရေးဒုဝန်ကြီးကပြောပါတယ်ပြည်သူပါဝင်တဲ့ပြည်သူလုံခြုံရေးစနစ်ကိုအထောက်အပံ့ပစ္စည်းအပြည့်အစုံနဲ့အကောင်အထည်ဖော်မယ်လို့ဆိုပါတယ်ပြူစောထီကိုလက်နဲ့တတ်ဆင်ပြီးလုံခြုံရေးတပ်အနေနဲ့စစ်တိုက်ခိုင်းတဲ့သဘောမျိုးဖြစ်နေပါတယ်ပြူစောထီးဟာစစ်ကောင်စီရဲ့တောက်တိုင်တစ်ခုဖြစ်တယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရကဆိုပါတယ်။ဒါကြောင့်သတင်းယူပြီးဆန္ဒပြတဲ့ပြူစောထီးနဲ့လက်နက်ကင်ပြူစောထီးဆိုပြီးနှမျိုးနှစားရှိလာပြန်ပါတယ်။ယွာမီရှုပ်ပြီးအချမ်းပြတ်တဲ့နေရာမှာလက်နက်ကင်ပြူစောထီးပါဝင်လာပါတယ်။ခိုင်းတာလုပ်တဲ့အတွက်စစ်ကောင်စီကဆုလက်ချင်းမြင်တာမျိုးလဲမကြာခဏလုပ်တတ်ပါတယ်။လွန်ခဲ့တဲ့လကပဲစကိုင်းတိုင်းကလေးမြို့နယ်မှာစစ်တပ်ကသိမ်းယူထားတဲ့စိုက်ကဲအစီး130ကိုပြည်သူ့စစ်အမိခံပြူစောထီးတွေကိုပေးကမ်းကြောင်းသတင်းပြမှာဖော်ပြထားပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ပြီးသွားပြန်တော့အခုတစ်ခါနားဆင်ရမှာကကျန်းမာရေးခန္ဓာဖြစ်ပါတယ်ဒီတစ်ပတ်မှာတော့ကိုဗစ်ကာလကိုကံအားဆန်ရာတွဲဖက်ပါဝင်စာတွေကိုပြောပြထားပါတယ်ကိုဗစ်နဲ့တိုကွေးကာလာတဲ့ကိုကံအားကောင်းဖို့ဟင်းအနှစ်နဲ့သရေစာတချို့အတွက်လည်းအာဟာရရှိတာတွေတွဲဖက်စားသုံးသင့်တယ်လို့အာဟာရပညာရှင်တွေကတိုက်တွန်းနေပါတယ်ဒီအတွက်ဘယ်လိုရွေးချယ်စားသုံးသင့်ပါသလဲဒီအကြောင်းနယူးယောက်မြို့နယ်ခွန်နက်တက်ကတူကအပြည်ပြည်ဆိုင်ရာအစာအာဟာရပါမောက္ခဒေါက်တာခင်မန်ချိုကိုကိုဝင်းမင်းကဆွေးနွေးတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပမောခဒေါက်တာခင်မချိုခင်ဗျာကျွန်တော်တို့ဒီကိုဗစ်နဲ့တုတ်ကွေးဖြစ်နေခြင်းကိုခံအားအတွက်ပေါ့နော်အဓိကအစားအသောက်ဒီပြင်ဆင်ချက်ပြုတ်စားသုံးသင့်ပုံကိုအရင်ပြောခဲ့ပြီးမှအခုတော့ဆက်မရေးဒီအဓိကအစားအသောက်တွေနဲ့တွဲပြီးတော့ပါတဲ့အစားအသောက်ဆိုင်ရာတွေကိုဆက်ပြောမှာမို့ဒီဟင်းတွေရတာရှိအောင်အစီငံချိုများလို့နေတာအတွက်ဘယ်လိုစပြီးတော့အကြံပြုရှင်လဲဆရာမကြီ
းကျတုံပြူကျတုံနီချင်းသပလင်းနန်းနန်းပင်ပင်စိမ့်ရွက်အမြောက်ပြီးလို့ရှိရင်ငါးတတိလေးတွေချိန်အုပ်စားတဲ့နန်းနန်းရွက်ပြားလို့ခေါ်တဲ့ရှန်နန်းအဲစနင်းမုတ်ငရုတ်ကောင်းမုတ်ဒီစနမုတ်တချပိုးမုတ်ဆိုဒါတွေအားလုံးဟာကျမတို့ရဲ့မီးဖို့တိုင်းမှာအင်ရှင်မာတိုင်းကရွာမှာပဲနေနေမြို့မှာပဲနေနေအင်ရှင်မာတိုင်းရဲ့လက်ဆွဲဖြစ်ရမှာအဓိကောင်းနေအခုတော့ကျမတို့မြန်မာပြည်မှာအင်ရှင်မာများရဲ့လက်ဆွဲသည်ခရုစီဟင်းချိုမုတ်ကြက်သားမုတ်အရသာမုတ်ပင်းငပြားကြီးငါးငပြားကြီးဟိမကျော်လေးတပွဲကျော်တာတောင်မှအဲ့ဒါလေးနဲ့ထည့်ကျော်မှအရသာရှိတယ်ဆိုတော့အမေမွေးပေးလိုက်တဲ့ရှာကတဘာဝတန်ကျမ်းမာတဲ့ရှာဒါလေးနဲ့စိုင်းနဲ့ကျင့်ကျင်ပြီးယူလိုက်တော့အဲ့ဒီရှာကြီးကအကျင့်ပါပြီးတော့ရိုးရိုးကျမ်းမာကြီးနဲ့ညီညွတ်အောင်စားတဲ့အစားအသောက်တွေစားရင်အရသာမရှိတော့ဘူးအဲ့အဲ့ဒီတော့နောက်ဆက်တွဲရတော့21ရာစုယောဂတွေကတစ်ခုပြီးတစ်ခုသူအဖော်လေးနဲ့လာမှာစီဂျိုသွေးတို့ကြောက်ကနှလုံးကန်စာအိုးအဆုပ်မျိုးစုံလာတော့
ဟုတ်ကဲ့ဆရာမနောက်ရော်ဒီထမင်းဟင်းနဲ့တွဲပါတတာမျိုး
ဒီညံ့ညံ့တတာစားတဲ့ balance diet ဆိုတာလေးဟုတ်လားစနစ်တကျစားတနေ့ကို3လစ်တာရေ4လစ်တာကိုရေဟိုပဲတောက်ဘာမှဈေးကြီးပေးပြီးတော့ဟန်နီပန်ကြီးလုပ်ပြီးအချိုရေတွေဘူးတွေဘက်တွေဘာမှတောက်စရာမလိုရေပဲတောက်အဲ့တော့ရေဆိုတော့မြန်မာပြည်မှာတောက်တဲ့ရင်းနှွေးကြမ်းကောင်းပါတယ်။ကျမကြီးနဲ့ညီညွတ်တယ်။ဒါပေမဲ့အများစုကကြတော့တောက်တဲ့ပုံစံလေးကဘလို့မှားလဲဆိုတော့ကဖိန်းဓာတ်တွေပါတဲ့ coffee တို့ရင်းနှွေးကြမ်းတို့အခုလွယ်လည်နဲ့ဝယ်တောက်တဲ့ coffee mix တို့ de mix တို့ဒီလိုကဖိန်းဓာတ်တွေပါတဲ့ဟာတွေကအဲ့တော့ခန္ဓာကိုယ်ရဲ့ဒီလူတိုင်းမှာမျိုးသားအမျိုးသမီးတန်တက်ဆိုတာအင်မတန်အရေးကြီးတယ်။ခုခံအားတွေကောင်းဖို့ခန္ဓာကိုယ်ရဲ့အုံနောက်ကလှုပ်ဆောင်မှုတွေအကုန်လုံးကိုဇီဝကံမှာဖြစ်စဉ်ယူခန္ဓာကိုယ်တစ်ခုလုံးရဲ့တွေးကိုပို့ပေးဖို့အတွက်အောက်ဆီဂျင်သယ်ပေးနေတဲ့တန်တက်ဆိုတာမရှိမဖြစ်လိုအပ်တာအဲ့ဒီတန်တက်ကိုခန္ဓာကိုယ်စားတဲ့အစာအသောက်တွေစားစားမယ်ပေမျိုးစုံစားမယ်အသီးတွေအရွက်တွေစားမယ်အဲ့ဒီကရမယ်တန်တက်ကိုအခုပြောတဲ့ caffeine တက်က block လုပ်လိုက်တယ်အဲ့တော့မြန်မာပြည်မှာပုံမှန်အားဖြင့်ရင်ွေးချမ်းလေးကိုထားပြီးထမင်းလေးတစ်လုံးစားလိုက်ရင်ွေးချမ်းလေးတောက်လိုက်အဲ့တော့ဘာဖြစ်လဲဆိုတန်တက်တွေချုပ်တယ်ပြီးခန္ဓာကိုယ်ကအလုံးမလုံတော့ဘူးအုံနောက်ကိုလည်းတည်င်းမပို့တော့လူတွေကဟာအုံနောက်တွေကအလုံးမလုံဘူးငါတို့ကညံထိုင်းတယ်ငါတို့ကညံတုံးတယ်ငါတို့ကတော့မှနေလို့ခုခံအားမကောင်းငါတို့ကမြို့ဘာမှမဟုတ်ဘူးကိုကစားတတ်ပုံနည်းစနစ်ကလွဲနေတာအဲ့တော့ရင်ွေးချမ်းမတောက်ရဘူးမဟုတ်တောက်ရတယ် အစားအသောက်တွေစားပြီးတော့မှအနည်းဆုံးနာယူဝက်45မိနစ်ချားပြီးတော့မှရင်ွေးကြမ်းတောက်မယ်ကော်ဖီတောက်မယ်ဒီကဖိန်းတက်ပါတဲ့ဟာ
ဟုတ်ကဲ့ဆရာမဒီအလားတူထမင်းနဲ့တွဲစားသုံးတတာမျိုးရောရှိသေးလားဆရာမ
ကဘာပေါ်မှာတူးကြီးသောနိုင်ငံဖြစ်တယ်ကျမတို့မြန်မာနိုင်ငံကျမတို့မြန်မာလူမျိုးတွေစားကြတယ်လက်ဖက်တော့ထမင်းနဲ့လက်ဖက်တော့နဲ့အခုနာမည်ကြီးတဲ့ထမင်းလက်ဖက်နယ်လားမသိဘူးလက်ဖက်ထမင်းလို့ခေါ်တယ်ဒါခက်စားလာကြတယ်ဘဲသွားသွားလမ်းဘေးဟိုက်ဝေးဒီမှာလည်းလက်ဖက်ထမင်းစားပါတိတ်ကောင်းတယ်လက်ဖက်ဒီဖာမန့်လုပ်ထားတဲ့အတွက်ကျမရင်းနဲ့ညီညွတ်တယ်တော်တော်လည်းပဲဆော့ဆော့ပြောတဲ့တန်တက်မချို့တဲ့အောင်တော့တန်တက်ကြွယ်ဝတဲ့အစားအသောက်တွေနဲ့တွဲစားရင်တော့ဟိုဘက်ကအစားအသောက်တွေအလဟတ်ဖြစ်သွားမယ်ခန္ဓာကိုယ်ကမဆုပ်ယူတော့ဘလော့ကလုပ်လိုက်တယ်ဒါကြောင့်မို့လို့လက်ဖက်တော့နဲ့ထမင်းနဲ့စားမယ်ဆိုရင်လက်ဖက်ထမင်းနယ်လေးမှာမြေပဲစီလေးတွေထည့်ကြည့်လို့ထည့်စဲပုတ်စီလေးတွေထည့်စားမယ်နှမ်းစီလေးတွေမြေကြစီလေးတွေဒါမျိုးတွေဖြစ်နိုင်ခရမ်းညီမူလေးပါထက်တော့မယ်ဒါဆိုရင်ဟင်းရွက်လက်ဖက်ထမင်းတုပ်ဖြစ်တော့လဲပဲကျမ်းမာရင်းနဲ့ညီညွတ်တယ်လက်ဖက်ထမင်းတုပ်ပွဲလေးဆိုဒါမျိုးစားလို့ရတယ်
ဟုတ်ကဲ့ဆရာမနောက်ထပ်ထမင်းစားအပီမျိုးပဲဖြစ်ဖြစ်ပေါ့နော်တွေ့ပြီးစားတတ်တဲ့ဒီအချိုပွဲသရေစာမျိုးတွေ့ရော
အတိအချောက်တွေပေါ့သရေစာစားတဲ့ snacks တွေကျမတို့မြန်မာပြည်မှာလည်း snacks တွေအမျိုးပေါင်းရာနဲ့ရှိရှိတယ်အခုဆိုပိုတောင်ဆိုးသေးတဲ့ထုတ်ပြီးရောင်းကြတာအများကြီးပဲအဲ့တော့ FDA ကလည်းကျမတို့ရဲ့တငယ်ချင်းအပေါင်းတင်းနေပါတယ်အကုန်လိုက်ပြီးမစစ်ဆေးနိုင်ပါဘူးအဲ့တော့အဟာရလေဘယ်တွေရလဲစနစ်မကျအောင်အဟာရလေဘယ်ကိုဂူကရနေပြီးတော့ print ထုတ်ပြီးတော့သူတို့ရောင်းမဲ့ပစ္စည်းမှာတံခိုးကတ်ပြီးရောင်းနေတဲ့သူတွေအများကြီးရှိတယ်အဲ့ဒီထုတ်တွေယူပြီးတော့ဓာတ်ခွဲကြည့်တဲ့အချိန်မှာသူ့မှာပါဝင်တဲ့အဟာရတံမိုးနဲ့အဲ့အထုတ်ကဲပေါ်မှာရေးထားတဲ့အဟာရတံမိုးကလုံးဝလွဲတယ်အဲ့တော့ကျမဆယ်တုံးကောက်ကိုကြောက်တော့ယူလာပြီးကျမတခွဲကြည့်လိုက်တယ်အကုန်လွဲတယ်ကျန်တာတွေစဉ်းစားလာကြည့်ပါတော့ဆိုအဲ့တော့ကိုကဘာလုပ်ရမလဲဆိုအသီးတွေလက်လက်ဆက်ဆက်စားလို့ရတယ်လက်လက်ဆက်ဆက်စားတဘာဝအီးတိုင်းအချောက်လှမ်းလို့ရရင်ကိုပါကိုလှမ်းမယ်ဖြူရဲလို့ပြောတယ်အနှစ်တိုက်လို့ရရင်အနှစ်တိုက်မယ်ကိုမှအဲ့လိုမျိုးလေးတွေလုတ်တက်တယ်ဆိုရင်ဆိုအခုသင်ပေးနေတဲ့သူတွေလည်း SME တွေပေါ့ဒီ product တွေကိုထုတ်တဲ့သူတွေလည်းအဲ့လိုမျိုးပေါ့ဒီ SME စီးကမ်းတွေကို license ရလို့ထုတ်တာတက္ကနာ customer တွေကမှဒါတွေဒီလိုထည့်တာကြိုက်ပါတယ်ဆိုရင်သူတို့ကလည်းထည့်မှာပဲလိုက်ပြီးစစ်ဆေးတဲ့ဟာမရှိသေးဘူးထည့်မှာပဲအဲ့တော့အရေးကြီးဆုံးကဘယ်သူနဲ့ဆိုင်လဲဆိုရင်စားသုံးသူတွေရပဲဒီလိုဘဟုတုတ္တတွေရပြီလို့ရှိရင်ကိုပါကိုချင့်ချင်ပြီးတော့စားတဲ့မစားတဲ့ကိုပါကိုပဲစဉ်းစားတဲ့အဲ့တော့ဒါကျမကြီးနဲ့ညီညွတ်အောင်အခုလိုယောဂါတွေကိုဗစ်ကောယာတီတုပ်ကွေးကိုကာကွယ်နိုင်အောင်ကျမတို့စားရမယ့်အစားအသောက်တွေကိုအခုလိုမျိုးလေးပေါ့နော်စီးနဲ့ကန်လေးနဲ့အဲ့တော့ဒီအမြင့်များတဲ့ fiber dust ဆိုတာလည်းအစာရှည်လမ်းကြောင်းတွေအင်မတန်အရေးကြီးတဲ့အတွက်အမြင့်တဲ့များတဲ့အသီးစုဒီယာဒီမှာဆိုနန်းသီးတို့တရက်သီးတို့ကြွက်ကောသီးတို့ပေါ်ပါတယ်အသီးတွေဆိုဒါမျိုးတွေကိုစားပေးမယ်အမကပြီးခဲ့တဲ့ယာတီတုန်းကပေါ်တဲ့အသီးတွေလည်းညီမကြီးမှာခုထိရှိနေပါသေးတယ်အထူးသဖြင့်အာလိုက်ချီးသီးတွေကနဇိုးသီးတွေအနကမောက်သီးတွေကလည်းအများအားရှိနေတယ်ဖရဲသီးကလည်းတစ်နှစ်ပတ်လုံးရှိနေတယ်လိမ္မော်သီးတွေဒူးရင်သီးတွေလည်းရှိနေတယ်အသီးအများကြီးမှအများကြီးပဲ
ဟုတ်ကဲ့ဆရာမအဲ့တော့အခုလိုဒီအသီးနောက်အရွက်ရောပေါ့နော်စားတဲ့နေရာမှာသတိထားသင့်တဲ့သူတွေရောရှိသေးလားဆရာမ
ယောဂါကြီးရှိတဲ့သူတွေရှိတယ်ယောဂါရောက်ဆစ်တောက်ရတဲ့သူတွေနှလုံးယောဂါကြောက်ကတ်ယောဂါစီးယူယောဂါအထူးသဖြင့်ကောက်ယောဂါလေးဗနာယောဂါတွေးလိုယောဂါဒီလိုယောဂါနဲ့ပတ်သက်တာတွေနဲ့ဆိုလို့ရှိရင်အဲ့ယောဂါတောက်ရတဲ့ဆေးနဲ့ထိမ့်ညှိပြီးတော့ကိုယ့်ရဲ့ပြတ်တနေကြဆရာဝန်နဲ့ပြပြီးတော့ကိုစားရမယ်သတိအနှံတွေကကျန်းမာရေးနဲ့ညီညွတ်တော်ညာလဲဒီလိုယောဂါအခန့်ရှိတဲ့လူတွေကကြတော့မစားအောင်တော့မဟုတ်စားလို့ရတယ်ဒါပေမဲ့စီးကြမ်းလေးနဲ့ကန့်တက်ပြီးစားရတယ်ဥမာကျွန်မတို့ဒီမေးကြတဲ့ပတ်တော်များများကောက်ယောဂါရှိတယ်ဒီလေးဘက်နာရှိကြတဲ့လူတွေကမြန်မာပြည်မှာသူတို့သိတယ်ဒီယူရစ်အက်ဆစ်တွေများတဲ့အတွက်အဲ့တော့သူကမှုရယ်မြစ်ခဲ့ပေါ့လေဒါမစားအောင်အဲ့တော့အဲ့ထက်နောက်ထပ်သိပ္ပံကြီးကြပို့ပြောမယ်ဆိုလို့ရှိရင်ဒီကညှို့လိုဟာမျိုးဆိုလို့ရှိရင်လည်းဒါရှောင်ရမယ့်ထဲမှာပါတယ်ပြီးတော့ပေပင်ပေါက်ဒါယူရစ်အက်ဆစ်များတဲ့နောက်ဖြူရင်းတွေများတဲ့ဟာတွေပေါ့ဖြူရင်းများတဲ့ဟာတွေဖြစ်တဲ့အတွက်ယူရစ်အက်ဆစ် level ကဝုန်းဆိုတက်သွားမယ်ဒါဆိုလို့ရှိရင်ခုနကောက်ယောဂါရှိတဲ့သူတို့လေးဘက်နာရှိတဲ့သူကပြဿနာတက်ပြီးခြေထောက်တွေမလှုပ်နိုင်တော့ဘူးလုံးဝအက်ဆစ်တွေအမြင့်တွေကိုက်ခဲပြီးတော့ဆိုတော့သူတို့တွေဆိုရင်တော့ခုနအသီးဆိုလေဒီတိုင်းပဲဒီ fructose တခြားတဲ့မြင့်မားတဲ့အသီးတွေကိုသူတို့ရှောင်တဲ့ fructose တွေများခြင်းကြောင့် uric acid level ကဝုန်းဆိုတက်သွားတာအဲ့တော့ fructose များတဲ့အသီးဆိုဆစောကပြောတဲ့ DRD ပေါ်တဲ့တရက်သီးဆိုရင်ဒါသူတို့ရှောင်တဲ့နေထဲမှာပါတယ်အထူးသဖြင့်စပစ်သီးဆိုရင်လုံးဝရှောင်တဲ့နေထဲမှာပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမ
ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ခင်ဗျာအခုတခါတော့ထိုင်းခြေဆိုင်ဖီဘာဝိုင်းတော်သားတွေစုစည်းတင်ဆက်မဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်နိုင်ပါပြီခင်ဗျာ
အပတ်စဉ်တင်ဆက်သွားမဲ့တိုင်းရင်သတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မအာမီပါနေဆက်ဒေတာတိုင်းသားသတင်းနောက်တွေတင်ဆက်ထားတယ်ဒီတစ်ပတ်တိုင်းသတင်းလွှာမှာနားဆင်ရမှာတွေကတော့စစ်ကောင်စီကောင်းဆောင်တဲ့ RCSS ဥက္ကဋ္ဌဦးဆောင်တဲ့အဖွဲ့တို့ဒုတိယအကြိမ်တွေ့ဆုံခဲ့တဲ့သတင်းရခိုင်မှာစစ်တပ်ကပိတ်ဆို့မှုတွေလုပ်ထားတဲ့အပေါ်တုံ့ပြန်တဲ့အနေနဲ့စစ်တပ်ထုတ်ကုန်တွေကိုသဘိမ့်မှောက်ကြဖို့ရခိုင်လူငယ်တွေကတိုက်တွန်းလိုက်ပါတယ်သတင်းလွှာတွေတဲမှာတော့ချင်းနစ်ချင်းခရိယံအဖွဲ့ချုပ်ကဥပဒေဆိုင်ရာအကူအညီလိုအပ်နေတဲ့ချင်းပြည်သူတွေအတွက်ဥပဒေအထောက်အကူပြုအစီအစဉ်စတင်လိုက်တဲ့အကြောင်းတွေကိုနားဆင်ကြရမှာပါရှင
်။ကျမကနန်းဟွန်ပါရှင်သတင်းတွေကိုကိုရော့ဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။စစ်ကောင်စီခေါင်းဆောင်ပွချုပ်မှုချင်းမင်းအွန်လိုင်းဖိတ်ခေါ်တဲ့ဒုတိယအကြိမ်ငင်းချိုင်းဆွေးနွေးပွဲကို RCSS ဥက္ကဋ္ဌပွချုပ်ကြီးရစဦးဆောင်တဲ့အဖွဲ့ကတီတန်တွားရောက်တွေ့ဆုံခဲ့ပါတယ်။ဩဂုတ်လ30ရက်နေ့မှာဗိုလ်ချုပ်မူကြီးမင်းအွန်လိုင်းနဲ့တွေ့ဆုံခဲ့ပြီးဩဂုတ်လ31ရက်နေ့မှာတော့ဒုတိယဗိုလ်ချုပ်ကြီးရပြည့်ဦးဆောင်တဲ့အဖွဲ့တို့နဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။နိုင်ငံရေးပြဿနာကိုအဖွဲ့စည်းအားလုံးမျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးပြီးမှဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုကိုတည်ဆောက်နိုင်မှာဖြစ်ကြောင်းငြိမ်းချမ်းရေးကိုလည်းအချင်းချင်းယုံကြည်မှုနဲ့စည်းလုံးမှုဖြင့်တည်ဆောက်မှာတည်တတ်မှာဖြစ်ကြောင်းစစ်ကောင်စီနဲ့တွေ့ဆုံချိန်မှာဗိုလ်ချုပ်ကြီးရစုကပြောဆိုခဲ့ပါတယ်။ဒီတွေ့ဆုံမှုမှာဖွဲ့စည်းပုံအခြေခံဥပဒေဇယား၁ဇယား၂ပါအချက်လက်တွေကိုဆွေးနွေးခဲ့တဲ့အပြင် JICM ဆုံးဖြတ်ချက်ပါ2020အလွန်အစဉ်လိုက်လုပ်ငန်းစဉ်နဲ့အကောင့်ထည့်ဖော်မှုတို့ကိုဆွေးနွေးခဲ့တယ်လို့သိရပါတယ်။
ကရင်ပြည်နယ်မြောက်ဝရီဝေါ်လီကာလာမတရက်တပင်ဂိတ်အနီးကနေရာတစ်ခုကိုကျူးကျော်ဖို့ကြိုးစားလာတဲ့စစ်ကောင်စီတပ်ဖွဲ့တွေနဲ့ Cobra စစ်ကြောင်း Federal Wing Drone ပူးပေါင်းတပ်ဖွဲ့တို့ဩဂုတ်လ30ရက်နေ့နေ့လယ်2နာရီခွဲလောက်ကနေညနေ4နာရီထိတိုက်ပွဲဖြစ်ပွားခဲ့တယ်လို့ Cobra စစ်ကြောင်းကထုတ်ပြန်ထားပါတယ်။အဲဒီတိုက်ပွဲမှာစစ်ကောင်စီဘက်ကကြိုးစားမှုမအောင်မြင်ပဲပြန်လည်ဆုတ်ခွာသွားကြရပြီးထိခိုက်သေးဆုံးမှုတွေကိုတော့စစ်စစ်ဆဲဖြစ်တယ်လို့ Cobra စစ်ကြောင်းဘက်ကပြောပါတယ်။ဩဂုတ်လ28ရက်နေ့ညနေတုန်းကလည်းမြောက်ဝရီဝေါ်လီကာလမပေါ်ရှိကျော်ဝဘူးဖျားအနီးတက်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့တွေကိုကော့ဘရာစစ်ကြောင်းနဲ့စီးရီပူပေါင်းဆောင်ရွက်နေတဲ့ Federal Wing Drone အဖွဲ့က drone တွေနဲ့ဘုံကျဲတိုက်ခတ်ရာစစ်တပ်ဘက်ကဒုအရာခံဘူးတယောက်အခြားအဆင့်3ယောက်တီဆုံးခဲ့တယ်လို့စစ်မီပြင်သတင်းအတီးပြုတ်ချက်အရသိရပါတယ်
ရခိုင်ပြည်မှာစစ်ကောင်စီတပ်ကပိတ်ဆို့မှုတွေပြုလုပ်ထားတဲ့အပေါ်တုံ့ပြန်တဲ့အနေနဲ့စစ်ကောင်စီထုတ်ကုန်ပစ္စည်းတွေကိုရခိုင်ပြည်သူတွေတပိတ်မောက်ကြဖို့ဩဂုတ်လ30ရက်နေ့မှာရခိုင်ပြည်လုံးဆိုင်ရာလူငယ်အဖွဲ့အစည်းများကိုရက်ကကြေညာချက်ထုတ်ပြီးတိုက်တွန်းလိုက်ပါတယ်အဲ့ဒီကြေညာချက်မှာရခိုင်ပြည်မှာနေထိုင်ကြတဲ့မိဘပြည်သူတွေအနေနဲ့စစ်တပ်ထုတ်ကုန်ပစ္စည်းတွေဖြစ်တဲ့အရက်ဘီယာနဲ့မိုင်းတဲအပါဝင်လူသုံးကုန်ပစ္စည်းတွေကိုအသုံးမပြုကြဖို့နဲ့ရောင်းဝယ်ဖောက်ကားတာတွေလည်းမလုပ်ကြဖို့တောင်းဆိုထားတာပါအဲ့ဒီပစ္စည်းတွေကရတဲ့အမျက်ငွေတွေကိုလက်နက်တွေဝယ်ယူနေတဲ့စစ်ကောင်စီကိုအားပေးအမျက်ရရောက်တယ်လို့ရခိုင်ပြည်လုံးဆိုင်ရာလူငယ်အဖွဲ့အစည်းများကွန်ရက်တာဝန်ရှိသူတယောက်ကပြောပါတယ်ရခိုင်ပြည်မှာစစ်ကောင်စီတပ်နဲ့ရခိုင်တပ်တော်တို့တိုက်ပွဲတွေတကြော့ပြန်ဖြစ်လာတဲ့နောက်မှာစစ်ကောင်စီတပ်ကမြို့နယ်တချို့မှာလမ်းတွေကိုပိတ်ပြီးကုန်စီစီးဆင်းခွင့်တွေအရတားသွာလာမှုတွေနဲ့ရိတ်ခါတဲယိုခွင့်တွေပိတ်ပင်ထားတာဖြစ်ပါတယ်
ချင်းပြည်နယ်တောင်ပိုင်းပလဲဝမြို့နယ်မှာရခိုင်တပ်တော် AA နဲ့စစ်ကောင်စီတပ်တို့အကြားတကြော့ပြန်တိုက်ပွဲဖြစ်ပွားလာတဲ့အတွက်စစ်ဘေးရှောင်တွေထပ်မံတိုးလာနေပါတယ်ပလဲဝမြို့နယ်သုံးမိုင်ကျော်ကျော်လောက်ဝေးတဲ့အပေါင်သားကြီးရွာအနီးတစ်ဝိုက်မှာ AA တပ်ဖွဲ့နဲ့စစ်ကောင်စီတပ်တို့ဩဂုတ်လ24ရက်နေ့ကတိုက်ပွဲဖြစ်ပွားခဲ့တာကြောင့်အပေါင်သားကြီးရွာဒေသခံ200ကျော်ဟာပလဲဝမြို့ပေါ်ကိုညရင်းချင်းထွက်ပြေးခို့လုကြရတယ်လို့စစ်ဘေးရှောင်တွေကိုကူငီပေးနေသူတဦးကပြောပါတယ်ပလဲဝမြို့ပေါ်ကိုရောက်ရှိလာတဲ့အဲ့ဒီစစ်ဘေးရှောင်ပြည်သူတွေတဲကအိမ်ထောင်စု54စုကိုမြို့ပေါ်ကစိုက်ကလုန်းစင်တာမှာနေရာချထားပြီးကျန်69အိမ်ထောင်စုကိုတော့နေဆက်ရာဆွေမျိုးတွေထံခက်တနေထိုင်ကြရတယ်လို့သူကဆက်ပြောပါတယ်
ရခိုင်ပြည်နယ်အခြေစိုက် Development Media Group DMG သတင်းဌာနကသတင်းထောက်နှစ်ယောက်ကိုတရားစွဲထားတဲ့နိုင်ငံတော်အကြီးအကဲပြည်စီမှုဥပဒေပုံမှန်905ကကြီးကိုစစ်ကောင်စီဘက်ကရဲစခန်းမှာလာရောက်ပိတ်သိမ်းလိုက်ပြီးလို့ DMG သတင်းဌာနကပြောပါရယ်ကြောက်တော်မြို့နယ်မာလာရွာကတိရက်ခန်တွေရဲ့စပါတောင်းခွန်းနေရာကိုစစ်ကောင်စီတပ်ကယူသွားတယ်ဆိုတဲ့သတင်းရေးသားခဲ့တာကြောင့် DMG သတင်းဌာနကသတင်းထောက်မှတ်နှင်းຫນွယ်နဲ့ဒုတိယတာဝန်ခံအက်ဒီတာကိုနေဝင်းစံတို့ကို
ပုံမှန် 905 ဂါဂျီအပြင်ဆက်တွယ်ရေးဥပဒေပုံမှန် 66 ဂါဂျီနဲ့တရားစွဲဆိုခဲ့တာပါ 2022 ခုနှစ်ဇန်နဝါရီလကတည်းကစစ်တွေမြို့နယ်အမတ်နေရဲစခန်းမှာစစ်တပ်ကတရားလိုလုပ်ပြီးအမှုဖွင့်တရားစွဲခဲ့တဲ့ပုံမှန်တွေထဲက905ဂါဂျီကိုပိတ်သိမ်းလိုက်ပေမဲ့ဆက်တွယ်ရေးဥပဒေပုံမှန် 66 ဂါဂျီအတွက်တော့ဆက်ပြီးတရားရင်ဆိုင်ရအောင်မယ်လို့ DMG သတင်းဌာနကတာဝန်ရှိသူတယောက်ကပြောပါတယ်ဒုတိယတာဝန်ခံကိုနေဝင်းဆန်ကိုပုံမှန် 905 ဂါဂျီကိုပြုတ်သိမ်းပေးလိုက်ပေမဲ့တာဝန်ခံအက်ဒီတာဖြစ်တဲ့ကိုမိုးစော်မြင့်ကတော့66ဂါဂျီနဲ့ထပ်မံတရားစွဲခံထားရတယ်လို့ဆိုပါတယ်
ဩဂုတ်လ29ရက်နေ့မှာကြာရောက်ခဲ့တဲ့52နှစ်မြောက်မွန်အမျိုးသားလွတ်မြောက်ရေးတပ်မတော်နေ့အခမ်းအနားတွေကိုမွန်ပြည်သစ်ပါတီထိန်းချုပ်နယ်မြေနဲ့တပ်ဖွဲ့တွေအခြေစိုက်ထားတဲ့ရေချောင်းဖျားဒေသကဗဟုဌာနချုပ်မွလမြိုင်ခရိုင်ထဝဲခရိုင်နဲ့တထုံခရိုင်တွေမှာကျင်းပခဲ့ပြီးမွန်ပြည်သစ်ပါတီဥက္ကဋ္ဌနိုင်ဟန်သားရဲ့တဝန်ဟွာကိုဖတ်ကြားခဲ့ပါတယ်မွန်တို့လက်နက်ကင်တိုက်ပွဲမူဝင်ခင်ကအမျိုးသားရေးအခွင့်အရေးနဲ့ပြည်내ရရှိရေးအတွက်မွန်ကောင်းဆောင်တွေတောင်းဆိုခဲ့တာကိုအတိအမှတ်ပြုတ်ပေးခြင်းမရှိဘဲလက်နက်ကင်တပ်ဖွဲ့ပေါ်ပေါလာမှာပဲအခွင့်အရေးအနှဲငယ်ရရှိလာခဲ့တယ်လို့အဲ့ဒီတဝန်လွှာထဲမှာဖော်ပြထားပါတယ်ဒါကြောင့်မိမိတို့ရဲ့အမျိုးသားကာကွယ်ရေးတပ်ဖွဲ့အင်အားရှိဖို့လိုအပ်ကြောင်းအင်အားနှဲပါနေမယ်ဆိုရင်တပါးသူစီရင်ပေးတဲ့အတိုင်းကိုခံသွားရပါလိမ့်မယ်လို့လည်းပြောပါတယ်
ခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါချင်းနစ်ချင်းခရိယံအဖွဲ့ချုပ်ချင်းဘက်ပစ်ကွန်ဗင်းရှင်းကချင်းပြည်သူတွေအတွက်ဥပဒေအထောက်အကူပြုအစီအစဉ်စတင်ဆောင်ရွက်နေပြီးဥပဒေဆိုင်ရာအထောက်အကူပြုမှုလိုအပ်နေတဲ့သူတွေအတွက်အချိန်မရွေးဆက်သွယ်အကူအညီတောင်းခံနိုင်တယ်လို့သိရပါတယ်ကိုရောဘတ်ကစူးစီးတင်ဆက်ထားပါတယ်
အဲ့ဒီဥပဒေအထောက်အကူပြုအစီအစဉ်ကိုလာမယ့်2023ခုနှစ်မတ်လအထိလှုပ်ဆောင်မှာဖြစ်ပြီးချင်းပြည်နယ်ကိုမြို့နယ်အပြင်ကလေးကပေါ်ဒေသရောဒေသတွေလည်းလွှမ်းခြုံနိုင်ဖို့အစီအစဉ်ဆောင်ရွက်ထားတယ်လို့ချင်းနှစ်ချင်းခရိယံဖွဲ့ချုပ်အတွင်းမူတိတ်ခါရောရဆရာတော်ဒေါက်တာလောဟာလင်းကပြောပါတယ်
UNDP နဲ့ပေါ့ကျွန်တော်တို့ဘူးတွဲပြီးတော့ဘူးပေါင်းပြီးတော့ program အနေနဲ့လုပ်တာဖြစ်တယ်ပထမဆုံးအနေနဲ့ community နဲ့ဆိုင်တဲ့ဥပဒေပညာပေးလုပ်ငန်းတွေလုပ်တယ်နောက်ပြီးတော့နောက်တစ်ခုကအကယ်၍ဒီ fan CD ပါရီရှိတဲ့ခါကျရင်လည်းပဲလိုအပ်ရင်ရှေ့နေဒီနဲ့ကျွန်တော်တို့ရှေ့နေဒီနဲ့အထောက်အကူလိုတဲ့ဒီ fan CD ခံတဲ့ပုဂ္ဂိုလ်များရဲ့အနေထားလည်းပါများဖြစ်မလဲပေါ့လေဒါတွေကိုလည်းပဲကျွန်တော်တို့ကရှေ့နေဒီနဲ့ဆက်လက်ပြီးတော့ဆောင်ရွက်ဖို့လည်းလာမိတယ်လို့ဆောင်ရွက်ဖို့ဖြစ်ပါတယ်ကိုကတော့အစလုပ်တဲ့အဆင့်ပဲရှိပါတယ်ဟုတ်တယ်
ယခုလက်ရှိမှာချင်းနှစ်ချင်းခရိယံဖွဲ့ချုပ်အနေနဲ့ချင်းအကျိုးဆောင်ရှိနေဥပဒေကွန်ရက်များနဲ့တွေ့ဆုံတာအရက်ဖက်လူမှုအဖွဲ့အစည်းခေါင်းဆောင်တွေနဲ့တွေ့ဆုံတာဥပဒေဆိုင်ရာအသိပညာပေးတာတွေလှုပ်ဆောင်နေတယ်လို့လည်းသိရပါတယ်ဥပဒေဆိုင်ရာအကူအညီလိုအပ်နေသူတွေအနေနဲ့ချင်းနှစ်ချင်းခရိယံအဖွဲ့ချုပ်ထံအချိန်မရွေးအကူအညီတောင်းခံနိုင်ပြီးအတတ်နိုင်ဆုံးကူညီဆောင်ရွက်သွားမယ်လို့တိုက်ခါရော်ရဆရာတော်ကဆက်ပြောပါတယ်
ဒီဥမာဖန်စီခံတဲ့ခါမှာဒါမျိုးကြတော့သူတို့ဘယ်မှာရှိတယ်နောက်ပုံမှန်ဘယ်လိုကိစ္စကြောင့်ဖန်ခံရတယ်သူတို့ဥပဒေပိုင်းဆိုင်ရာကနေဘာတွေကူညီနိုင်တာရှိမလဲပေါ့လေဥမာရှင်းရှင်းကားပြီးတာကအစပေါ့လေစသည်အဖြစ်ဥပမီသားစုအနေနဲ့ထောင်ဝင်စာတွေတွေ့မြင်စင်လည်းပဲဘာတွေကူညီပေးနိုင်မလဲပေါ့လေစသည်အဖြစ
်ချင်းပြည်နယ်မှာအကြီးဆုံးသောဘာသာရေးအဖွဲ့အစည်းဖြစ်တဲ့ချင်းနှစ်ချင်းခရိယံအဖွဲ့ချုပ်ဟာလွန်ခဲ့တဲ့2016ခုနှစ်ကချင်းဆလွန်မစ်ရှင်ကိုဖွဲ့စည်းခဲ့ပြီးချင်းပြည်နယ်အတွင်းချင်းမျိုးသားတွေပူငင်းရွေးငင်းချမ်းရေးအတွက်ချင်းငင်းချမ်းရေးဖိုရမ်တွေလည်းကျင်းပပြုလုပ်ခဲ့ပါတယ်ချင်းနှစ်ချင်းခရိယံဖွဲ့ချုပ်ဟာနိုင်ငံရေးနဲ့ပတ်သက်ဆက်နွယ်တာမရှိဘဲပြည်သူလူထုကိုအကျိုးပြုလိုတဲ့သဘောနဲ့ဥပဒေဆိုင်ရာအထောက်အကူပြုအစီအစဉ်ကိုလှုပ်ဆောင်ရတာဖြစ်ပြီးချင်းဆလွန်မစ်ရှင်ရဲ့နောက်ဆက်တွဲလုပ်ငန်းတစ်ခုလည်းဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
ရှမ်းပြည်နယ်တောင်ပိုင်းကပအုပ်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်တဲ့ဟိုပုံမြို့မှာရှမ်းပြည်နယ်အခြေစိုက်မီဒီယာ၈ခုကိုအကြမ်းဖက်မီဒီယာတွေဖြစ်တယ်လို့ပအုပ်ပြည်သူစစ် PNA PNO ကဝါရဖြန့်ထားပါတယ်ဒါဟာလူထုပေါ်တယောက်မှမရှိနိုင်ဘူးလို့ရှမ်းပြည်နယ်အတွင်းကမီဒီယာတချို့ကပြောဆိုလိုက်ပါတယ်ဒီအကြောင်းကိုတော့ကျွန်မအမြင်အနေစူးစီးတင်ဆက်ထားတာပါဟိုပုံမျိုးပေါ်မှာရှိတဲ့လမ်းမကြီးတွေလူသွားလမ်းတွေနဲ့နာမည်ကြီးတဲ့စားသောက်ဆိုင်တချို့တွေမှာပြီးခဲ့တဲ့ဩဂတ်လနောက်ဆုံးအပတ်က PNA PNO ပြည်သူ့စစ်အဖွဲ့ကရှမ်းပြည်နယ်ထဲမှာအခြေစိုက်တဲ့မီဒီယာ၈ခုဟာအကြမ်းဖက်မီဒီယာတွေဖြစ်တဲ့ဆိုပြီးတော့ပုံနှိပ်ထားတဲ့စတစ်ကာတွေကိုလိုက်ကပ်ထားတယ်လို့မျိုးကန်တွေကပြောပါတယ်ဒီလိုမျိုးဝါဒဖြန့်နေပေမဲ့တည်ရောက်မှုမရှိနိုင်ဘူးလို့ဟိုပုံဒေသခံတယောက်ကပြောပါတယ
်တခြားဒီလိုမျိုးသတင်းတခြားခရဲလူတွေကလည်းဆိုလို့ရှိရင်တည်ရောက်မှာမဟုတ်ဘူးမင်းရဲ့ solution နဲ့ပြောမစတည်ရည်။မင်းတရားလို့ထင်တယ်လို့ဆိုဒီကိစ္စလာမှာတော့ငင်းရတာတော့မြင်နေလေ
။ PNO PNA ကဘလို့ပဲဝါရဖြန့်ဖြန့်လူလူကတည်ပြီးသားဖြစ်တဲ့အတွက်တက်ရောက်မှုမရှိနိုင်တာကြောင့်မစိုးရိမ်ဘူးလို့ရှမ်းမြောက်အခြေစိုက်ရွှေပြည်မြေသတင်းဌာနကတာဝန်ရှိသူတယောက်ကပြောပါရယ်။
ကျွန်တော်တို့လုပ်နေတဲ့ပုံစံအသေးစားကြည့်ရင်ကျွန်တော်တို့ကတကယ်ကိုလူထုတွေပြည်ပြီးသွားရေးသားနေတဲ့ဒရင်နာမှာဆိုတော့သူရဲ့လူထုတွေအတွက်တော့ဒါကတော့သူရဲ့ဘာသာဖြစ်မယ်ဆိုတော့သူသိချာကြည့်ရသိချာတဲ့အတွက်အဲ့လိုလူထုကတော့စိတ်ရမှာမဟုတ်ဘူးလူထုတွေကိုယ်တိုင်ကသိနေတယ်
ပိုးကိုပဲအုတ်ချုပ်ခွင့်ရဒေတာတွေမှာလူငယ်တွေကလူမှုကွန်ရက်ဆာမျက်နှာ Facebook ကိုအသုံးပြုတဲ့သူတွေလည်းများတာကြောင့်တည်အမှားအမှန်ကိုခွဲခြားနိုင်တယ်လို့လည်းလူငယ်တွေကပြောပါတယ်။လက်ရှိဟိုပုံးမြို့မှာ PNA ကကတ်ထားတဲ့ဝါရဖြန့်စာရွက်ထဲမှာတော့ရှမ်းပြည်နယ်ထဲမှာအခြေစိုက်တဲ့တည်မီဒီယာဌာနတွေဖြစ်တဲ့တချီလိတ် News Agency, ရွှေပြည်မြေ, Shan News, ကမောဇာတိုင်းနဲ့ຫນွေဦးတော်လိုင်းကာလမှာပေါ်လာတဲ့သတင်းမီဒီယာတွေလည်းပါဝင်ပါတယ်။ပိုးပြည်သူစစ် PNO PNA အဖွဲ့ဟာစစ်တပ်ကအာဏာသိမ်းချိန်ကလေးကစစ်ကောင်စီနဲ့ပူးပေါင်းပြီးကြေးရွာတွေထဲမှာတပ်သားတွေအဓမ္မစုဆောင်းတာဆက်ကြီးကောက်တာမတင်မနေရစစ်တင်တဲ့အတင်းပေးနေတာပိုးပြည်သူတွေကိုရန်ကားနှိပ်စက်နေတာစတဲ့လုပ်ရက်တွေကြောင့်ပိုးပြည်သူတွေရဲ့ထောက်ခံမှုကျဆင်းနေတဲ့အဖွဲ့ဖြစ်တယ်လို့လည်းဒေသခံတွေကပြောပါတယ်ရှင်အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ကြရမှာပါ
ပို့ချုပ်မှုကြီးမြောင်းလိုင်းဖိတ်ခေါ်တဲ့ဒုတိယအကြိမ်ငြိမ်းချမ်းဆွေးနွေးပွဲကို RCSS ဥက္ကဋ္ဌပို့ချုပ်ကြီးရစုဦးဆောင်တဲ့အဖွဲ့ကတီးတန့်တွားရောက်တွေ့ဆုံခဲ့ပါတယ်ရခိုင်မှာစစ်ကောင်စီတပ်ကပိတ်ဆို့မှုတွေပြုလုပ်ထားတဲ့အပေါ်တုံ့ပြန်တဲ့အနေနဲ့စစ်ကောင်စီထုတ်ကုန်ပစ္စည်းတွေကိုတပိတ်မောက်ကြဖို့ရခိုင်ပြည်လုံးဆိုင်ရာလူငယ်အဖွဲ့အစည်းများကွန်ရက်ကတိုက်တွန်းလိုက်ပါတယ်
။သရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းနာသတင်းတောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအာမီပါ။
ဖီဘာဝိုင်းတော်သားတွေစူးစီးတင်ဆက်တဲ့တိုင်းသားဒေတာကသတင်းတွေပဲဖြစ်ပါတယ်ခင်ဗျာ VO ရထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေတာတွင်မှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်သတင်းတွေကိုကျွန်တော်တို့စီကိုပေးပို့လိုတယ်ဆိုရင်တော့စာရေးသားမဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ဒီကနေ့တောက်ကြနေည9:00ကနေ10:00အထိထုတ်လွှင့်မဲ့ VO အစီအစဉ်တွေကိုလိုင်းဒိုမီတာ31 32 51တို့မှာဖမ်းယူနားဆင်နေပါတယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ပြောပြပေးမှာဖြစ်ပါတယ်ဗျာ
Ukraine နဲ့ Russia တို့တိုက်ခိုက်မှုတွေကြားမှာပဲ Ukraine nuclear တားပစ်စင်ကိုကုလသမဂ္ဂရဲ့အနှစ်မြူဆွမ်းရဆန်ရကျွမ်းကျင်သူဖွဲ့ပထမဆုံးအချိန်တွားရောက်စစ်ဆေးပါတယ်အချိန်တွဲချဆောင်ခဲ့ရတဲ့ Sporisha nuclear တားပစ်စင်ကိုပထမဆုံးအချိန်တွားရောက်ကြည့်ရှုပြီးစီးသွားပြီဖြစ်တဲ့အကြောင်းနိုင်ငံကအနှစ်မြူဆွမ်းရ Agency IAEA ရဲ့ညွှန်ကြားရေးမှူးချုပ်ကတင်ဒောက်တွေကိုပြောဆိုခဲ့ပါတယ်သူဦးဆောင်တဲ့ကျွမ်းကျင်သူ14ဦးပါဖွဲ့ရာဥရောပတိုင်းမှာအကြီးဆုံးဖြစ်တဲ့ nuclear ဆေးရုံကိုနောက်ထပ်တွားရောက်စစ်ဆေးဦးမှာဖြစ်ကြောင်းပြောရမယ်လဲပထမဆုံးခီးစဉ်မှာဘာတွေတွေ့ရှိခဲ့တယ်ဆိုတာကိုတော့ပြောမသွားပါဘူးကြာစာပေးနေအစောပိုင်းမှာအထိစီးရဲလို့ရှာမှုတွေအချိန်မြင့်လာတာတွေ့ရတဲ့အကြောင်းလဲ IAEA ကြီးကပြောဆိုခဲ့ပါတယ်ကွာလွန်ဒူဆိုဗီယက်ကောင်းဆောင်ဟောင်းမီခိုင်းကိုဗာချော့ရဲ့ဇာပနာကိုအလုတ်ကိစ္စအတွက်ချိန်မြင့်ရတာကြောင့်ရုရှားသမ္မတဗလာဒီမီယာပူတင်တက်ရောက်နိုင်မှာမဟုတ်တဲ့အကြောင်းသမ္မတရုံးကပြောပါတယ်ဒီသတင်းပတ်အစောပိုင်းကကွာလွန်သွားတဲ့ကိုဗာချော့ကိုနိုင်ငံတော်ဇာပနာအဆင့်အပြည့်အဝကျင်းပပေးနိုင်မှာမဟုတ်ပေမဲ့နိုင်ငံတော်ဇာပနာတွေမှာပါဝင်လို့ရှိတဲ့ဂုံပြူတက်ဖွဲ့နဲ့တခြားအစီအစဉ်တွေပါဝင်မှာဖြစ်တဲ့ကြောင်းလဲရုရှားသမ္မတရုံးပြောခွင့်ရဒမီထရီပက်စကော့ဖ်ကကြာစာပြင်းနေမှာပြောဆိုခဲ့တာပါကလာချာရှိကန်ဇာဂီရဲ့ယောဂနဲ့ဩဂုတ်လ31ရက်နေ့ကကွယ်လွန်သွားတဲ့မော်စကိုမြို့တော်ကဆေးရုံမှာသမ္မတပူတင်တွားရောက်ကြည့်ရှုခဲ့ကြောင်းလည်းပြောဆိုထားပါတယ်အလုပ်ကိစ္စတွေနဲ့တိုက်ဆိုင်နေတာကြောင့်ဇာပနာခန္ဓာကိုတက်နိုင်မှာမဟုတ်တဲ့အတွက်ကြာသာပြင်းတွေကဆေးရုံကိုတွားကြည့်ခဲ့တာလို့လည်းပြောခွင့်ရပုဂ္ဂိုလ်ကသတင်းတောက်တွေကိုပြောဆိုထားပါတယ်တရုတ်နိုင်ငံရှင်ကျန်းဒေသမှာလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့ကုလသမဂ္ဂလူခွင့်ရေးရုံးရဲ့အကြံပြုချက်တွေကိုလိုက်နာဆောင်ရွက်ဖို့အတွေ့အမှုချုပ်ရုံးကတိုက်တွန်းလိုက်ပါတယ်လူခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးရုံးရဲ့အကဲဖြတ်ချက်မှာပါဝင်တဲ့အကြံပြုတိုက်တွန်းချက်တွေကိုလိုက်နာဖို့မျှော်လင့်ကြောင်းလည်းပြောဆိုခဲ့တာဖြစ်ပါတယ
်ကျေးဇူးပါခင်ဗျာသတင်းအချင်းချုပ်ကိုကိုအောင်လင်းဦးပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့မနက်ခင်းအတွက်အစီအစဉ်ထုတ်လုပ်ရင်းမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာအတံမိုင်းဆိုင်ရာရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီခုတ်နဲ့ဇူဘယ်ထယပ်တို့ဖြစ်ကြပါတယ် VOA ရဲ့တောက်ကြနေ့မနက်ခင်းအစီအစဉ်တွေကိုလှိုင်းနိုမီတာ24 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ခဲ့တာပါတောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုစောင့်ကြည့်အားပေးနေကြတဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.